Welcome to the Voice of America in Burmese.
Mingla mne khim ma shin Washington myo ro VOA American atan ga ni 2016 khu ni July la 16 ye tanin la ni ne ne khin season go Myanmar sano chain mne 6 nai ga ni 9 nai thi line to meter 24 30 ne 40 ru ga ni dai yai thau lwin twa ma ba shin Tama injin nai ma
မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမှုဝေပါအခုနှစ်ဖက်နိုင်ငံတကာသတင်းတွေကိုမက်ခွာညူနဲ့အတူတင်ပြပေးမှာပါခင်ဗျာစီဝင်စားစရာကောင်းတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုလူဝီဇန်နာပြည်နယ်မှာမျက်နှာပုံးစုတနတ်သမားကပြစ်ခတ်တဲ့အတွက်ကြောင့်ရဲသုံးဦးသေဆုံးသွားခဲ့ပါတယ်တူရကီကအာဏာသိမ်းမှုမှာအမေရိကန်ပါဝင်နေတယ်လို့ပြောဆိုနေမှုကိုနိုင်ငံကြ合いဝန်ကြီးဂျွန်ကယ်ရီကညင်းဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံတို့ကြားဆက်ဆံရေးတည်ထန့်ခံမြဲမှုဟာတူရကီနိုင်ငံမှာအနာသိမှုဖြစ်ခဲ့တဲ့အပေါ်တူတကီအစိုးရကဘလူးကိုင်းတွေဖြည့်ရှင်းတယ်လဲဆိုပြီးအပေါ်မှာမူတည်နေတယ်လို့တွန်းကျင်သူတွေကပြောကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားအောင်ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်မော်လမြိုင်နဲ့ဖိုဝင်းမြို့နှစ်မြို့ကိုချစ်ကြည်ရင်းနှီးမှုမြို့တော်အဆင့်ရောက်ဖို့တာဝန်ရှိသူတွေဘလူးကြိုးပမ်းနေကြပါတယ
် Now we had a wonderful hour and a half interview meeting with the
ဒါကတော့ American ဆိုင်ရာမြန်မာတန်အမတ်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ Four Wing မြို့ရဲ့ Sister Cities ဥက္ကဋ္ဌက VOE ကိုပြောသွားတာပါအပြည့်အစုံကိုတော့သတင်းအစီအစဉ်အပြီးမှာနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့စီးပွားရေးနဲ့ကုသံရောင်းဝယ်ရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ဖို့ရှိတယ်လို့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်နဲ့မခွာညူတို့ကပြောပြပါအောင်ရှင
်။အမေရိကန်ပြည်အောင်စုလူဝီဇီယားနာပြည်နယ်ဘက်တန်ရူ့မြို့မှာတနင်္ဂနွေနေ့ကမျက်နှာဖုံးစုတနတ်သမားကမောင်းပြန်တနတ်နဲ့ပြစ်ခတ်တဲ့အတွက်ရဲရရှိ3ဦးသေဆုံးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့သမ္မတဘရက်အိုဘားမားကပြစ်တင်ရှုံချလိုက်ပြီးဒီလိုဖြစ်မျိုးတွေမကြာခဏဖြစ်ပွားနေတယ်လို့ရုတ်တန်ကနေတဆင့်ပြောကြားလိုက်ပါတယ်။ဒါတွေဟာနိုင်ငံဝန်ထမ်းတွေအပေါ်တရားဥပဒေစိုးမိုးမှုပေါ်အရက်ဖက်လူမှုအတိုင်းဝိုင်းပေါ်သူရဲဘော်ကြောင့်တိုက်ခိုက်မှုတရားဖြစ်တယ်လို့လည်းပြောလိုက်တယ်လို့နောက်ဆုံးဖြစ်ပွားတဲ့အကြမ်းဖက်မှုနောက်ပိုင်းမှာသဘောထားကွဲလွဲစေတဲ့အပြောဆိုတွေကိုရှောင်ကျဉ်ကြဖို့တမန်တော်ကတိုက်တွန်းလိုက်ပါတယ်။အစောပိုင်းထွက်လာတဲ့သတင်းတွေကတော့မတိကျသေးပေမဲ့တနတ်သမားတဦးတေဆုံးပြီးတော့၄ဦးမြောက်ရဲရရှိဟာလဲစိုးရင်ရတဲ့အနေအထားမှာရှိနေတာကြောင့်ဒေတာရင်းဆေးရုံကိုပို့ထားရတယ်လို့အာနာဘိုင်နီကပြောပါတယ်။တနတ်နဲ့ပြစ်ခတ်သူဟာတဦးထက်ပိုနိုင်တယ်လို့ဆိုပေမဲ့စုံစမ်းစစ်ဆေးသူတွေကပြစ်ခတ်သူတဦးတည်းဖြစ်နိုင်ကြောင်းနောက်ပိုင်းမှာရဲမှူးကြီးမိုက်အက်ဒမွန်ဆန်ကသတင်းတောက်တွေကိုပြောပါရယ်မကြသေးခင်သတင်းပတ်တွေအတွင်းဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေနဲ့ဒဏ်ရာရမှုတွေပျောက်ကင်းအောင်လှုပ်ဆောင်မှုညီညွတ်မှုလိုအပ်နေတဲ့အချိန်မှာအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာဟာပြောမပြနိုင်အောင်ဆိုးဝါးပြီးတော့တရားနည်းလမ်းမကျတဲ့လောက်ရဖြစ်တယ်လို့လူဝီဇီယားနာပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ဘဲလ်အက်ဒဝတ်ကပြောပါရယ်ဘက်တန်ရူ့ရဲဌာနချုပ်နဲ့2ကီလိုမီတာလောက်အကွာအဝေးမှာအခင်းဖြစ်တဲ့နေရာတစ်ဝိုက်မှာတော့ကောင်းကင်မှာရဟတ်ရင်တွေဝဲပြန်နေတယ်လို့ဆိုပါရယ်မနေ့9နာရီကဖြစ်သွားတဲ့ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့9နာရီလောက်ကြာတဲ့အထိရဲရရှိတွေကိုအခုလိုပစ်ခတ်မှုဟာရဲကတားဆီးတဲ့အချိန်ဖြစ်လာတာလားဓမ္မမို့ရင်ရဲတပ်ဖွဲ့ဝင်တွေတမင်ပစ်မှတ်ထားတိုက်ခိုက်ထားတာဆိုတာကိုရဲတပ်ဖွဲ့ကထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူးဘက်တန်ရူ့ဟာဇူလိုင်လ9ရက်နေ့ကရဲတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုကြောင့်အာဖရိကန်အမေရိကန်လို့ခေါ်တဲ့လူမဲအယ်တန်စတာလင်တည်ဆုံးခဲ့တာကြောင့်ဆန္ဒပြမှုတွေဖြစ်ပွားခဲ့တဲ့မျိုးလေးဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတူရကီနိုင်ငံမှာတောက်ကြနေကမအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုမှာအမေရိကန်ပါဝင်ပတ်သက်တဲ့ဆိုတဲ့ပြောဆိုချက်ကိုညှင်းလိုက်ပြီးဒီလိုဆွတ်ဆွဲချက်ဟာတိတ်ကိုတာရုံဝင်မဲ့ရကြတယ်လို့ကျွန်တော်တို့ယူဆကြောင်းစသဖြင့် CNN သတင်းဌာနကိုတနင်္ဂနွေနေ့ကပြောသွားပါတယ်တူရကီသမ္မတအာဒိုဂန်ကအမေရိကန်ပြည်ထောင်စုမှာလက်ရှိနေထိုင်နေတဲ့တူရကီဘာသာရေးခေါင်းဆောင်ဂူလန်ဟာဒီအာဏာသိမ်းမှုကိုစီစဉ်သူလို့ဆွတ်ဆွဲလိုက်ပြီးတော့သူ့ကိုနေရရင်ပြန်လွှဲပေးဖို့တောင်းဆိုခဲ့ပါတယ်။မစ္စတာအာဒိုဝန်ကတူရကီနိုင်ငံကိုပြိုကွဲအောင်နောက်ွယ်ကကြိုးကန်တဲ့သူတွေဟာရေပုံရအဖြစ်နောက်နိုင်ငံတွေလို့အကြိမ်များစွာပြောနေပေမဲ့အထူးသဖြင့်ကတော့အမေရိကန်ကိုယဉ်ညွန့်ပြောဆိုနေကြတာလည်းဖြစ်ပါတယ်။စနေနေ့ကလည်းအလုတ်သမားဝန်ကြီးဆူလိမန်ဆော်လူးကတူရကီနိုင်ငံမှာအာဏာသိမ်းမှုဖြစ်အောင်အမေရိကန်ကနောက်ွယ်ကကြိုးကင်နေတယ်လို့ဆွဆွဲခဲ့ပါတယ်။စနေနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီဟာတူရကီနိုင်ငံသားရေးဝန်ကြီးကိုဖုန်းနဲ့စကားပြောခဲ့တာမှာတော့တူရကီကအထမမြောက်တဲ့အာဏာသိမ်းမှုမှာအမေရိကန်ပတ်သက်တဲ့ဆိုတဲ့စောင်းမြောင်းပြောဆိုမှုတွေဟာလုံးဝမှားယွင်းကြောင်းနဲ့ဒါဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စရာဖြစ်ကြောင်းပြောဆိုခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ဝန်ကြီးကယ်ရီကအမေရိကန်ပြည်ထောင်စုဟာ ဘသူအတွက်မှခိုအောင်စရာနေရာမဟုတ်တဲ့အကြောင်းပြောကြားရင်းတူရကီအစိုးရကကူလန်ကိုပြန်ပို့ပေးဖို့တရားဝင်ပြောကြားခဲ့တာမျိုးမရှိကြောင်းနဲ့နိုင်ငံသားရေးဝင်ကြီးကိုလည်းတရားဝင်တောင်းဆိုဖို့ပြောဆို CNN ကိုပြောခဲ့ပါတယ်ကူလန်ကလည်းမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုနောက်ွယ်မှာသူပါဝင်ကြောင်းဆွဆွဲချက်ကိုရောဘသူမှတာဝန်ရှိကြောင်းမှတ်ချက်ပေးဖို့ကိုပါညှင်းဆိုခဲ့ပါတယ
်အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံတို့ကြားဆက်ဆံရေးရရှိတည်တံ့ခိုင်မြဲမှုဟာတူရကီနိုင်ငံမှာဇူလိုင်လ15ရက်နေ့ကစစ်တပ်ကအာဏာသိမ်းမှုကြိုးစားခဲ့တာကိုတူရကီအစိုးရကဘလို့ကင်တွယ်ဖြေရှင်းတယ်လဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့အမေရိကန်နိုင်ငံသားရေးမူဝါဒရေးရာကျွမ်းကျင်သူတချို့ကပြောပါတယ်နေတိုမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့တူရကီနိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်တန်ဖိုးရှိတဲ့မဟာမိတ်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့တူရကီအစိုးရအနေနဲ့ဒီမိုကရေစီအရေးတရားဥပဒေစိုးမိုးရေးနဲ့လူ့ခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုနောက်ကျောင်းပြန်လှည့်သွားခဲ့မယ်ဆိုရင်ဒေတာရင်းတည်ငြိမ်စေရေးအတွက်နှစ်ဖက်အပြန်အလှန်အကူအညီပြုနေရပေမဲ့အပြန်အလှန်သဘောထားကွဲပြားမှုတွေမယုံကြည်မှုတွေအပြန်အလှန်ဆွဆွဲပြောဆိုမှုတွေဖြစ်ပေါ်နေတဲ့အနောက်နိုင်ငံတွေရဲ့စံတန်ဖိုးတွေနဲ့တူညီမှုအနည်းငယ်သာရှိတော့တဲ့ပါကစ္စတန်နိုင်ငံနဲ့ဆက်ဆံရေးလိုဖြစ်သွားလိမ့်မယ်လို့ American Enterprise Institute ကမိုက်ကယ်ရူဘင်ကပြောဆိုပါရယ်အာနာတိမ့်ဖို့ကြံစီမှုမအောင်မမြင်ဖြစ်သွားခဲ့ရပြီးတဲ့နောက်တူရကီသမ္မတရာစစ်တာယစ်အဒူဝန်အနေနဲ့အာနာကိုပုံမတင်းတင်းကြပ်ကြပ်ဆုတ်ကင်လာလိမ့်မယ်စစ်တပ်အတွင်ဖြုတ်ထုတ်တန့်စင်မှုတွေပြုလုပ်ပြီးတော့တိုင်းပြည်အတွင်းဒီမိုကရေစီဖြစ်စဉ်ကိုပုံမထိန်းချုပ်မှုတွေပြုလုပ်လာလိမ့်မယ်ဆိုပြီးတော့စောင့်ကြည့်လေ့လာသူတွေတော်တော်များများကစိုးရိမ်နေကြပါတယ်သမ္မတအဒူဝန်ရဲ့အုတ်ချုပ်မှုပုံစံဟာအာနာရှင်ဆံမိမဲ့နိုင်ငံတကာအဖွဲ့အစည်းအများစုကတော့အာနာသိမ်းမှုကြံစီမှုပေါ်ဝေဖန်ပြစ်တင်ခဲ့ကြပြီးတူရကီနိုင်ငံရဲ့ဒီမိုကရေစီလူ့ဘောင်အဖွဲ့အစည်းကိုထောက်ခံတဲ့အကြောင်းကြေညာခဲ့ကြပါတယ်။ဒါပေမဲ့စစ်အာဏာသိမ်းမှုပေါ်အကြောင်းပြုပြီးတော့သမ္မတအာဒူဝါအနေနဲ့နောက်ဆက်တွဲဖြိုခွင်းမှုတွေပြုလုပ်ခဲ့မယ်ဆိုရင်ဒီစာနာစိတ်တွေပျောက်ပြက်သွားလိမ့်မယ်လို့လည်းပြောကြပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံနီစ်မြို့မှာလူပေါင်း300နီးပါးကိုထရက်ကနဲ့ဝင်တိုက်ခဲ့သူမိုဟာမက်ဘိုလဲဟာသူ့ရဲ့ဇနီးဟောင်းကိုပြန်လွှတ်ပေးလိုက်ပေမဲ့ဒီနောက်ထပ်6ဦးကိုတော့စစ်ဆေးနေဆဲဖြစ်ပါတယ်။လူပေါင်း84ယောက်သေဆုံးအောင်ထရက်ကနဲ့တိုက်ခိုက်ပြီးနောက်နိုင်ရီအတော်ကြာမှာဘော့ကလဲရဲ့ဇနီးဟောင်းကိုတောက်ကြနေကဖမ်းဆီးစစ်ဆေးခဲ့တာပါ။သူ့ရဲ့ရှင်နေကဘော့ကလဲကကိုတိလက်ရောက်နှိပ်စက်ခဲ့တဲ့အတွက်သူ့ကိုနေငါနေမောင်းထုတ်ပြီးခဲ့ခြင်းကစားလို့သူ့အမှုတွေနဲ့ပါဆက်သွဲမှာမရှိတော့တဲ့အကြောင်းပြင်သစ်ရုပ်သံမှာပြောကြားခဲ့ပါတယ်။ဘော့တလဲဟာတိုက်ခိုက်မှုမစခင်18မိနစ်လောက်မှနောက်ထပ်လက်နက်တွေပို့သေးလာဖို့အဲ့ဒီထဲက၅မျိုးကို C ကိုယူလာပေးဖို့ဆိုပြီးတစုံတစ်ယောက်စီကို text message ပို့ခဲ့ကြောင်းအာဏာပိုင်တွေကယူဆထားပါတယ်။ C ဆိုတာဘာကိုရည်ညွှန်းထားတယ်ဆိုတာကတော့အခုထိကွဲကွဲပြားပြားမသိရသေးပါဘူး။အခုစစ်ဆေးခံရသူ6ဦးဟာချုပ်ခန်းထဲမှာပဲရှိနေဆဲဖြစ်ပြီးအဲ့ဒီ text message ကိုလက်ခံရရှိသူအမျိုးသား2ဦးအမျိုးသမီး2ဦးကတော့တနင်္ဂနွေနေ့ကမှဖမ်းဆီးလိုက်တာဖြစ်ပါတယ်ရှင်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တမ်းမြန်မာပိုင်းအစီအစဉ်ကတင်လာနေမယ်နဲ့ခင်နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့ဗိုလ်ချုပ်ကြီးအယ်ဘန်လဦးဆောင်တဲ့အပြစ်ရလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေပထမဦးဆုံးကျင်းဖြစ်မနေ့ကရန်ကုန်မြို့မှာတွေ့ဆုံခဲ့ကြပါတယ်။ဒါဟာဒေါ်အောင်ဆန်းစုကြည်နဲ့ UNFC ခေါင်းဆောင်တွေကြားပထမဦးဆုံးတွေ့ဆုံတာဖြစ်ပြီးတော့ခုဦးရယ်ခေါင်းဆောင်နဲ့UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့လည်းတက်ရောက်ခဲ့တာပါ။အောက်ကလကုံမှာကျင်းပနိုင်ခြေရှိတဲ့27ရာစုပင်လုံကြီးလက္ခဏာအတွက်အစိုးရတိုင်းရင်းသားလက်နက်ကိုင်နေနဲ့အရက်ဖက်အဖွဲ့အစည်းတွေအတီးတီးကပဲပေါင်းစုံကနေကြိုတင်ပြင်ဆင်တဲ့အနေနဲ့အခုလိုတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ရန်ကုန်မြို့ကအမျိုးသားပြန်လည်ရင်ကြားစီရေးနဲ့ညီညာရေးဘူဌာနမှပြုလုပ်တဲ့တွေ့ဆုံပွဲမှာ27ရာစုပင်လုံကြီးလက္ခဏာမှာဘသူပေါ်ပေါ်လေးပါဝင်မယ်ဆိုတာနဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်တွေရပ်တန့်ရေးကိစ္စကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။စီရေးပရိပခါမှာပါဝင်ပတ်သက်နေသူအားလုံးနဲ့စစ်မှန်တဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးကိုဒမြန်တထည့်ကြီးညာနိုင်မှုအတွက်မျှော်လင့်တဲ့အကြောင်းလဲဆွေးနွေးဝဲပြီးမှ UNFC ဘက်ကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။ပြည်တော်စုညီညာရေးညီလာခံ27ရာစုပင်လုံညီလာခံဆိုတဲ့အမည်နဲ့အညီအခုလိုတွဲဆုံမှုကနေတိုင်းရင်းသားတွေအားလုံးလူလာတဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်ရေးအတွက်အခြေခံဘုံသဘောတူညီချက်အလားအလာကောင်းနေပေါ်ထွက်လာဖို့ယုံကြည်တဲ့အကြောင်းငိမ်းဖောင်ဒေးရှင်းမူဝါဒရေးရာနဲ့မဟာဗျူဟာလက်ထောက်ဒါရိုက်တာဒေါ်နန်းရော်ကပြောပါရယ် 21ရာစုပင်လုံးကြီးလာကန်အတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အခြေခံဘုံသဘောထားယက်တီချက်တွေရနိုင်မှုအတွက်လာမယ့်ဇူလိုင်လ26ရက်နေ့ကချင်ပြည်နယ်မန်ဂျာယာမှာလည်းတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေအားလုံးမျက်နှာစုံကြည့်စည်းဝေးကျင်းပဖို့ရှိနေပါတယ်ခင်ဗျာ
အိန္ဒိယအာဏာပိုင်တွေဟာခွဲတက်ရိုးဝါဒီခေါင်းဆောင်တယောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်တက်ခဲ့တဲ့အတွက်ပြင်းထန်တဲ့စန့်ကျင်ကန့်ကွက်မှုတွေဖြစ်လာခဲ့ပြီးတဲ့နောက်တင်းမာမှုတွေဆက်ပြီးတော့မဖြစ်လာဖို့ရည်ရွယ်ပြီးစနေနေ့တုန်းကကက်ရှမီယာသတင်းစာတိုက်ကိုဝင်သိမ်းပြီးရုတ်တံလိုင်းတွေကိုလည်းပိတ်ခဲ့ပါတယ်ဆွီဒင်နိုင်ငံသားဂေါက်တီသမားဟန်ဒရစ်စတန်ဆာဟာBritish Open လို့ခေါ်တဲ့ The Open Champion ဂေါက်တီပြိုင်ပွဲမှာအနိုင်ရသွားပါတယ်ရှင် Direct from Washington The Voice of Americaတနင်္လာနေ့နဲ့နဲ့ခင်တဲ့အစီအစဉ်ကိုဥဆက်မိုးဝေနဲ့မခွာညူတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့မြန်မာသတင်းလွှာတပုတ်ကိုကြားမှာပါ။ Four Way နဲ့မော်လမြိုင်မြို့နှစ်မြို့ကို Sister Cities ခေါ်ချစ်ကြည်ရင်းနှီးမှုမြို့တော်အဆင့်ရောက်ဖို့ American ဆိုင်ရာမြန်မာတပ်အမတ်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်း Four Way မြို့ Sister City ဖြစ်မြောက်ရေးတာဝန်ရှိသူတွေက VOA ကိုပြောပါရစေ။American ပြည်ထောင်စုအိန္ဒိယပြည်နယ်မှာမြန်မာဒုက္ခသည်တောင်းတဲ့ချီအခြေချနေထိုင်တဲ့ Four Way မြို့နဲ့မြန်မာနိုင်ငံမွန်ပြည်နယ်မြို့တော်မော်လမြိုင်မြို့တို့ကို Sister City ဖြစ်မြောက်ရေးနှစ်နဲ့ချီကြိုးပမ်းလာရမှာ2016ခုနှစ် February လမှာတော့ Friendship ခေါ်တဲ့မိတ်ဖက်အဆင့်ဖြစ်နှစ်ဖက်သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တာပါအခုနောက်တစ်ဆင့် Sister Cities ဖြစ်ဖို့အတွက် American ပြည်ထောင်စုဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မျိုးထွန်းနဲ့ပြည်ခဲ့တဲ့စနေနေ့က Washington DC မှာတွေ့ဆုံဆွေးနွေးခဲ့ကြောင်း Foreign မျိုးရဲ့ International Sister Cities ဥက္ကဋ္ဌ Dorothy Kitika က VOA ကိုခုလိုပြောပါတယ
် Now we had a wonderful hour and a half interview meeting with the Myanmar ambassador
နောက်လာဆိုရင်ကနေဒါနိုင်ငံဆိုင်ရာမြန်မာတမတ်ကြီးဖြစ်တာဝန်လွှဲပြောင်းပေးအပ်ခံရမယ်လက်ရှိအမေရိကန်ဆိုင်ရာမြန်မာတမတ်ကြီးနဲ့အချိန်တနာရီခွဲကြာအောင်ကျမတို့ဆွေးနွေးပြောဆိုခဲ့ပါတယ်လွန်ခဲ့တဲ့3နှစ်တုန်းကပထမဆုံးအချိန်တွေ့ဆုံတဲ့ပွဲတော်ကတော့သူကပဲ Sister Cities အဖြစ်မော်လမြိုင်အပြင်ဘကိုးကိုပါထည့်သွင်းစဉ်းစားဖို့အကြံပေးခဲ့ပါတယ်ဒါကြောင့်ကျမတို့ဘကိုးမျိုးကိုတွားပြီးတော့လေ့လာခဲ့ကြပါသေးတယ်ဒါပေမဲ့ဖိုးဝင်းကမြန်မာတွေရဲ့စန္ဒမဲအရာမော်လမြိုင်မြို့ကိုပဲရွေးချယ်ခဲ့ကြတာပါအစိုးရအချင်းချင်းမဟုတ်ဘဲပြည်သူအချင်းချင်းဘလို့အကျိုးပြုဆောင်ရွက်မလဲဆိုတဲ့ရည်ရွယ်ချက်နဲ့ Sister Cities ဖြစ်မြောက်ရေးကျမတို့ကြိုးပမ်းဆောင်ရွက်နေပါတယ်ရှင
် Washington DC မှာဇူလိုင်လ13ရက်နေ့ကနေ16ရက်နေ့အထိကျင်းပတဲ့နိုင်ငံတကာ Sister Cities အနှစ်60ပြည့်အခမ်းအနားတက်ရောက်လာတဲ့ဖိုးဝင်းမြို့ရဲ့နိုင်ငံတကာ Sister Cities အဖွဲ့ဟာ Washington DC မြို့တော်မှာရှိတဲ့မြန်မာတန်ယုံမှာတွားရောက်တွေ့ဆုံဆွေးနွေးခဲ့တာပါဒီတွေ့ဆုံပွဲမှာမြန်မာတန်မတ်ကြီးနဲ့တာဝန်ရှိသူတွေဘက်ကလည်းအကြံဉာဏ်တွေပေးခဲ့တာနဲ့ပတ်သက်လို့ Four Way နဲ့မော်လမြိုင် Sister Cities ဖြစ်မြောက်ရေးဥက္ကဋ္ဌဒေါ်မင်းမင်းထွေးငယ်က VOA ကိုအခုလိုပြောပါတယ်တန်ယုံက
တာဝန်ရှိတဲ့လူတွေအလုံးကတော့ဆိုပါပြီသူတို့ welcome ဖြစ်တယ်ဒီဟောက်ဆက်ပြီးတော့တော့ဘုလဲအံပြည်တယ်အကျဉ်းရင်းလေးလဲပြည်တယ်အဓိကတော့ကျွန်တော်တို့နိုင်ငံကုလဆဆန်နဲ့နေရာမှာကိုဗစ်ရှင်ပြောင်းသူတို့ကလုပ်နေတဲ့ဟာတွေချန်ပီယံနိုင်ငံဟာတွေလဲသူတို့ရုပ်သိခဲ့ပါတယ
်လက်ရှိ friendship လို့ခေါ်တဲ့မိတ်ဖက်အဆင့်မှာလဲမကြခင်အနာဂတ်ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာအကူအညီတွေပေးနိုင်ရေးအစီအစဉ်တွေရှိနေကြောင်းDorothy Kataka ကအခုလိုပြောပါတယ
် We're hoping to now some teachers to teach English there
လာတဲ့နှစ်နှစ်အတွင်းဒီကဆရာမတွေကနေမော်လမြိုင်ကိုသွားပြီးအင်္ဂလိပ်စာသင်ကြားပေးနိုင်မယ်လို့ကျမတို့ကမျှော်လင့်ထားပါတယ်။ကျမတို့မော်လမြိုင်မသွားခင်အမေရိကန်လုပ်ငန်းရှင်တွေနဲ့အရင်တွေ့ပြီးတော့အဲ့ဒီမှာရင်းနှီးမြှုပ်နှံဖို့အဆက်အသွယ်တွေရရှိနိုင်ရေးဆွေးနွေးခဲ့ကြပါတယ်။အခုဆိုရင် Franklin Electric Company ဟာမော်လမြိုင်မှာရှိနေတဲ့စီးပွားရေးလုပ်ငန်းတချို့နဲ့ချိတ်ဆက်မိနေပါပြီ။နောက်ပိုင်းမှာလည်းမော်လမြိုင်မြို့ကတက္ကသိုလ်နဲ့အထက်တန်းကျောင်းတွေကိုသွားပြီးတော့ပညာသင်ကြားပေးမယ့်အစီအစဉ်မျိုးတွေနောက်ဆေးရုံမှာရေတန့်စင်ကိရိယာတက်ဆင်ပေးဖို့စတာတွေကူညီဆောင်ရွက်ပေးနိုင်ဖို့အတွက်အစီအစဉ်နေပါတယ
်။ Sister Cities ဖြစ်မြောက်ရေးအဓိကလိုအပ်ချက်တွေကိုတော့ဒေါ်မင်းမင်းထွေးငယ်ကအခုလိုပြောပါတယ်။
ကျွန်တော်တို့ဒီအလုပ်တွေကဒီ citizen to citizen ရင်းနှီးလဲလှယ်မှုတွေကဆိုလို့ရှိရင် client အလုပ်တွေဖြစ်တယ် volunteer အလုပ်တွေဖြစ်တယ်ပညာရေးလူမှုရေးစီဝါရေးရင်းချမှုကတွေလဲလှယ်ကြတာဆိုတော့ဒီအပေါ်မှာပြန်မှတ်ထုတ်ပြတ်တဲ့လုပ်လို့မရဘူးဘာသာနိုင်ငံလုံးနဲ့ပူးပေါင်းပြီးလုပ်ရတာမျိုးဖြစ်တယ်တကယ်ပဲနိုင်ငံရဲ့အကျိုးရင်းချမှုကိုလဲလှယ်ခြင်းနဲ့အကျိုးရှိစေခြင်းနဲ့ဆိုလို့ရှိရင်တော့အလုံးဝိုင်းဝန်းပြီးတော့ပေါ့နော်ဘောင်ဆောင်ရဲ့ဂျာဘိုလိုအပ်တယ်ဒါက ပြီးတော့နောက်ဒီအလုပ်တွေကဟိုတစ်ချိန်ထဲမှာလည်းအချိန်ပေးရတဲ့အလုပ်တွေဖြစ်တယ်ပြန်တဲ့အောင်ဟိုတနင်္ဂနွေနဲ့တနင်္ဂနွေပြီးတော့အဖွဲ့အစည်းတစ်ခုနဲ့တစ်ခုဟိုကျွန်တော်နားလည်မှုအရင်းနှီးမှုယုံကြည်မှုတွေထားရတည်ဆောက်ရပါတယ်အဲ့ဒါတော့အချိန်ပေးရပါတယ်ဒီအလုပ်တွေက
ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒီ4 way နဲ့မော်လမြိုင်က friendship အဆင့်ကနေ sister city ဖြစ်ဖို့ဘလို့အဆင့်တွေဆောင်ရွက်ဖို့လိုနေသေးလဲရှင
်ဟုတ်ကကျွန်တော်ဘဝမှာလဲဆွေးရအပြောင်းလဲဖြစ်တော့ဘဝအဆွေရရင်ကျွန်တော်ဘဝမှာဒီအဆက်လာလဲဆွေးရရင်ဆက်ပြီးဆက်သွယ်ဖို့လိုတယ်ပြီးတော့ဒီပကနိုင်ငံကဒီမြို့ဝန်ဒီနဲ့တို့ကလည်းလက်မှတ်ဆက်ပြီးတော့ agreement ထပ်လုပ်ဖို့လိုတယ်ကျွန်တော်အဆင့်ကိုဆက်ပြီးတော့ကြိုးစားမှာပေါ့နော်
လက်ရှိ4 way မြို့ရဲ့ sister cities တွေအဖြစ်ဂျပန်ပိုလန်ဂျာမနီနဲ့တရုတ်စတဲ့၅နိုင်ငံမှာလည်းရှိနေပါတယ်ရှင
်ကိုပိုင်ပြတ်ထန်းခွင့်ရဖို့အတွက်လက်နဲ့ဆွဲကန်ပြီးတော်လိုင်းရေးလိုရတာဖြစ်တယ်လို့ဒိုင်းနာလက်နဲ့ကန်ဖွဲ့တွေကပြောကြပါတယ်ဒီတော့ကိုပိုင်ပြတ်ထန်းခွင့်ဆိုတာဘာကိုပြောတာပါလဲအနာဂတ်မြန်မာနိုင်ငံတော်ဒီဆောက်ရေးမှာအဲ့ဒီကိုပိုင်ပြတ်ထန်းခွင့်ဟာဘယ်လိုအခန်းကဏ္ဍကနေပါဝင်နေပါသလဲစသည်အားဖြင့်အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ်တိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ဘဲဖြစ်ဖြစ်အသံဖိုင်နယ်ဘဲဖြစ်ဖြစ်ပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က1239238255လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
နင်းလာနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။အခုတော့မြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်တော့မှာပါ။မြန်မာနိုင်ငံရဲ့ကုံသွယ်ရေးနဲ့ပတ်သက်လို့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဒေါက်တာတန်းမြင့်ကိုရန်ကုန် VOA ရုံးခွဲကိုရောက်နေတဲ့ကုသားညူကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဒေါက်တာတန်းမြင့်ဝန်ကြီးအခုလို view တွေကိုလက်ခံစကားပြောပြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမေးချင်တာကအခုဒီအစိုးရတက်လက်တက်လာတဲ့ခါမှာဒီရက်တရာစီမံကိန်းဆိုပြီးတော့တိုင်းနယ်ပြည်နယ်တွေရောဝန်ကြီးဌာနတွေရောတည်တည်လှုပ်တာရှိပါတယ်အဲ့တော့ဒီစီးပွားရေးနဲ့ကုန်သွယ်ရေးဝန်ကြီးဌာနအနေနဲ့ရက်တရာစီမံကိန်းမှာဘယ်ကိစ္စတွေဦးစားပြုပြီးတော့ဆောင်ရွက်သွားဖို့စီစဉ်ထားပါလဲ
ရက်တရာစီမံကိန်းဆိုတာကတော့တကယ်တော့လှုပ်တင်လှုပ်ထက်တဲ့လုပ်ငန်းတွေကိုအင်းနဲ့အားလိုက်လှုပ်တဲ့သဘောပါပဲအဓိကအဖြစ်တော့အချိန်ကျော်တွင်းမှာပြည်သူတွေရဲ့ကိုယ်ဝန်ကြီးဌာနလိုက်ပြည်သူတွေရဲ့လိုအပ်ချက်ကိုလွယ်လွယ်ကူနဲ့အထူးအောင်ဆုံးလုပ်တဲ့လုပ်ငန်းမျိုးကိုဥတည်ပြီးတော့လုပ်တဲ့သဘောပါပဲဝန်ကြီးဌာနတွေကတော့ကျွန်တော်တို့ဝန်ကြီးဌာနကစူပါကူတန်းဆိုအများဖြင့်တော့ကုန်သွယ်ပွဲစားလုပ်ငန်းရှင်များနဲ့အဓိကဆက်ဆံတဲ့ခါကျတော့ကျွန်တော်တို့ကြီးရဲ့ဒီလုပ်ငန်းဆိုင်ရာဒီပါမစ်ရှင်ပေါ့ဗျာကွင်ပြည့်ချက်တွေကိုကျွန်တော်တို့ကပါမစ်ယူတဲ့လုပ်ငန်းများဖြေလျှော့ပေးတာကိုဒါအရင်လုပ်ရတာရှိပါတယ်ဥပမာဆိုရင်တခါတချို့ဟိုဘက်ကပြည်ရအစိုးရကဂျိုင်းခဲ့တဲ့လုပ်ငန်းများကိုဆက်ပြီးလုပ်ရတာလည်းရှိပါတယ်မလုပ်ဖြစ်ဖြစ်လုပ်ရမျိုးတွေရှိပါတယ
်
ဟုတ်ကဲ့ဥမာကျွန်တော်တို့ပြောမယ်ဆိုရင်ပထမရက်တရစတဲ့အနေနဲ့ကျွန်တော်တို့ဒီ public forum သဘောနဲ့ကျွန်တော်နေလုပ်ငန်းရှင်ကြီးများပို့ဝန်သူလုပ်ငန်းများအသေးစားဆွေးမှုလုပ်ငန်းရှင်များတိပို့ဆောင်ရွက်သမားများဒီနေကြားဒေတာလုပ်ငန်းရှင်များနဲ့ကျွန်တော်ဒီဆက်တွေဆွေးနွေးပြီးတော့ public forum လုပ်တဲ့အခါကျသူတို့ကဘယ်လိုဟာမျိုးတွေဒီ challenge ပေါ့လေရင်ဆိုင်နေရတယ်ဒါပေါ်မှာဘယ်လိုကြော်လွှမ်းနိုင်မလဲအကြံပြုချက်လို့စပြီးတော့စလုပ်တာဒါရက်တဲ့အဖွင့်ပါပဲနောက်တစ်ခုကကျွန်တော်တို့ဒီဥုံသေးပွဲစားများလုပ်ငန်းရှင်များရဲ့ဒီပို့ကုန်သွင်းကုန်ဆိုင်ရာသတင်းအချက်လက်ကျွန်တော်တို့ဝန်ကြီးဌာနဘာမှပြင်းနေတဲ့ဘယ်လိုမိခဲ့တော့ဥပဒေ new ဥပဒေပုံစံများစသည်ပေါ်လေ့လာလုပ်ရန်အတွက်ဒီအာဆီယံနဲ့ချိတ်ဆက်ပြီးတော့အာဆီယံ tradeReportery ဆိုတဲ့ website တစ်ခုကိုအမေရိကန်ပြည်တော်စု USA အကူအညီနဲ့ကျွန်တော်လွှင့်တင်ပြီးဖြစ်ပါတယ်အဲဒါကြောင့်ဒီကုန်သွယ်ပွဲများလုပ်ငန်းရှင်ပို့ကုန်သွင်းကုန်သမားများအနေနဲ့မိခဲ့သူဘာမှပြည်ရပစ္စည်းများပို့နိုင်တယ်သွင်းနိုင်တယ်နောက်တစ်ခါမိခဲ့သူတော့ဥပဒေ new ဥပဒေလုံထုံးနေရှိမယ်နောက်တစ်ခါဒီအာဆီယံနိုင်ငံနဲ့ချိတ်ဆက်ပြီးတော့သူတို့ဟိုဘက်ကနိုင်ငံတွေရဲ့ဒီပို့ကုန်သွင်းကုန်အခြေအနေကိုလည်းနိုင်ငံ website တစ်ခုကျွန်တော်လွှင့်နေပြီဖြစ်ပါလေ။
ငကြီးလက်ထက်မှာခုနပြောသွားတဲ့အထက်မှာဖြေလျှော့ပေးဖို့ဆိုတဲ့ကိစ္စတွေပါပါတယ်။အဲ့တော့ဘယ်လိုကိစ္စမျိုးတွေဘယ်လိုဆက်တာတွေမှာဖြေလျှော့ပေးဖို့ဆီလဲ
။အဲဖြေချပထမဆုံးဖြေလျှော့ပေးတာကကျွန်တော်တို့ဒီလုပ်ငန်းသုံးရင်တွေဒီဒါပါမယ်ကျွန်တော်တို့ဝန်ကြီးဌာနကဒီရင်းနဲ့ကားတင်သွင်းမှုဒီကော်မတီနဲ့ကျွန်တော်ကိုယ်တိုင်ဦးဆောင်ပြီးလုပ်ရတဲ့ခါကျတော့ကော်မတီဖွဲ့ထားတော့ပထမဆုံးနဲ့ကျွန်တော်တို့လုပ်ငန်းသုံးရင်များပေါ့ဟိုလက်ထွန်ဆက်စိုက်ပျိုးရေးခရီးစိုက်ပျိုးရေးရင်နော်ရေးတဲ့ကာ နောက်ဒီမြေတုဆက်အသင်းငယ်စသဖြင့်ဒါတွေကိုကျွန်တော်ဟိုတုန်းကတစ်နှစ်မှလုပ်ငန်းတစ်ခုက10စီးပဲတင်သွင်းခဲ့ပေးထားပါတယ်အဲဒါကျွန်တော်တို့ဆိုရတဲ့လာခါကျတော့လုပ်ငန်းသုံးဒီပစ္စည်းများကိုလိုအပ်တဲ့လောက်ဒါကျွန်တော်တို့အခန့်အသတ်မရှိပေါ့ဒါတင်သွင်းခဲ့ပဲပထမဖြည့် shop နောက်တစ်ခါကျွန်တော်တို့ဒီဒီပုံကုန်နဲ့ပတ်သက်ပြီးတော့ကျွန်တော်ကုန်ပစ္စည်းမျိုးကန့်တတ်ထားတဲ့မျိုးကုန်ပစ္စည်းလေးမျိုးကိုတတ်နိုင်သမျှဒါဒီပါမရှင်မလို့ပဲတင်ပုတ်ဝင်ပေးထားတယ်အဲနောက်တစ်ခါကျွန်တော်တို့ဒီအဲသွင်းကုန်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီပါမရှင်ရောမဲ့ negative list ခေါ်တာပေါ့ HS code ဆိုတာ code ခေါ်တာပဲဗျအဲတင်သွင်းခြင်းကိုဒါ W ရဲ့သတ်မှတ်ချက်အတိုင်းဒီ list ကဘယ်လောက်ရှိတာပေါ့1000လောက်မှာကျွန်တော် HS ကို6000လောက်ကိုကျွန်တော် shop import permit ကိုပဲဖြတ်ပေးပါတယ်နောက်ခုတော့4500လောက်ကျန်ပါတယ်အဲ့ဒါလည်းကျွန်တော်တစ်ဖြည်းဖြည်းကိုဟိုဒီ free permit ရအောင်ကျွန်တော်တို့က shop ပေးတာရှိပါတယ
်နောက်တစ်ခါသွင်းကုန်ပို့ကုန်လုပ်ငန်းကိစ္စတွေပါဟိုမြန်မာနိုင်ငံမှာကဒီနိုင်ငံသဘောအရင်းမြစ်တွေနဲ့ပတ်သက်လို့ဒီပို့ကုန်လုပ်နေတာလည်းရှိတဲ့ခါကျတော့ဒီပို့ကုန်နဲ့ပတ်သက်လို့ဘယ်အောင်ဦးစားပေးလုပ်သွားမလဲလို့ဝန်ကြီးတက်တန်းကလာမှာစဉ်းစား
တယ်အဲပို့ကုန်တော့ကျွန်တော်တို့ဒီအစိုးရတက်လာတဲ့ခါကျတော့ဒီမိုကရေစီနိုင်ငံဆိုတော့ဗျာကျွန်တော်တို့တကားကိုကြည်ကြဲပြန့်ပြန့်နိုင်ငံတော်ဖွင့်ပေးပါတယ်အဲကျွန်တော်ဒီဝန်ကြီးဌာနအနေနဲ့ဟလာအဲကုံသွယ်ရေးရင်းနှီးမျိုးကိုစသဖြင့်ကြေကြေဖွင့်ပေးတယ်နောက်တစ်ခါကျွန်တော်တို့ကကဘာကြီးကလည်းကျွန်တော်တို့ကိုပြန်တကားဖွင့်တယ်သဘောရှိပြဥမာဆိုရင်ဥရောပနိုင်ငံများကကျွန်တော်တို့ကိုပစ္စည်းများကို GSP အထူးခွင့်ပေးတာအမေရိကန်ပြည်ထောင်စုလည်းဖွင့်ပေးတယ်နောက်တစ်ခါတရုတ်ကလည်းပို့လို့ခြင်းနဲ့ထိုင်းကလည်းပို့လို့ခြင်းအိန္ဒိယကလည်းကျွန်တော်တို့ပစ္စည်းများကိုဒလယ်သွင်းက free tax နဲ့သူတို့ပေးထားတာရှိတယ်ပါအင်ဒိုနီးရှားတွေပဲလည်းစံတန်းချင်း5သိန်းတော့လိုခြင်းတယ်သဘောတော့ပို့ကုန်ကတော့ကျွန်တော်တို့ဈေးကွက်အများကြီးအခြေအပြန်3ဆ4ဆအာ90 60ပို့နိုင်ပို့တော့အနေသားရှိပါတယ်နောက်ကမိုးရင်းကျွန်တော်တို့အဲဒီနဲ့ဒီကုဘော်ဒါနဲ့ဆက်ဆက်နေအိန္ဒိယတို့တရုတ်တို့ထိုင်းတို့ရဲ့ဒီကုန်သွယ်မှုလည်းတိုးမြှောင်တစ်ဖက်ကလောရမှာပေါ့ဗျာတိုးတော့ကျွန်တော်တို့ကပြဿနာကဘယ်ပစ္စည်းမျိုးကိုကျွန်တော်တို့ကျေပြန့်ပို့နိုင်မလဲဆိုတော့ဒါတော့ဒီရှိလာပါတယ်ဥမာလောဆယ်ကျွန်တော်တို့ကပို့ကုန်တိုးတက်ဖို့ဆိုရင်ကျွန်တော်တို့ဘက်ကထုတ်လုပ်မှုတိုးတက်ဖို့လိုတယ်ဖြစ်နိုင်တာကတော့လေယာဂန္ဓာနဲ့လက်ဆန်းနဲ့အသေးစားဆက်မှုလုပ်ငန်းကပဲ DPC ကိုတိုးချဲ့ထုတ်လို့ပို့ရမယ်သဘောရှိပါတယ်။ရေနံတဘာတန်ွေတေတောကြောက်စိမ့်ဆိုတာကအကန့်အသတ်နဲ့ဖြစ်နေတော့တိုးချဲ့ထုတ်လို့အလားလာနေပါပါတယ်။အဲ့တော့ကျွန်တော်တို့ကတော့လေယာဂန္ဓာနဲ့အသေးစားနဲ့အသေးစားလက်ဆက်မှုလုပ်ငန်းကပဲတိုးချဲ့ပို့ဖို့ရှိပါတယ်။
နောက်တစ်ခုကကျွန်တော်ခုနမေးချင်တာဒီပို့ကုန်နဲ့ပတ်သက်လို့ပါဆရာခုနပြောထားတဲ့ theme ဒီလေယာကဏ္ဍဆက်မှုကဏ္ဍဒါတွေကိုတိုးမြှင့်နိုင်မယ်ဆိုလို့ရှိရင်ပြောမယ်ဆိုရင်ပအောင်ရင်နိုင်ငံတွေမှာလည်းဥပမာဗီယက်နမ်တို့ပါလို့ဆိုလဲဆက်ပြေးနိုင်ငံကျေပြန့်ပြီးတော့ဒီပို့ကုန်လုပ်ငန်းရှင်တွေရဲ့သူတို့ရဲ့ quality ပေါ့ရေသွေးတက်လာအောင်လို့ဟောဝန်ကြီးဌာနအနေနဲ့တခြားသူတို့တက်စီစဉ်ပေးတာရောပါများရှိပါလဲ
ဟုတ်ပါတယ်ကျွန်တော်တို့ကကျွန်တော်ဝန်ကြီးဌာနနေတော့ဒီပြည်တွင်းကုန်သွယ်ရေးဟိုဒီဟိုပြပပို့ကုန်သွင်းကုန်လုပ်ငန်းတွေတောင်ခံဆောင်ရပဲဆိုပေမဲ့လည်းဒီကျွန်တော်တို့ကပို့ကုန်ရှိတဲ့လက်ရှိပို့ကုန်များများထုတ်လုပ်မှုနဲ့အမေမင်းများထုတ်လုပ်မှုရဲ့တော့တန်ချင်းလက်ဆက်တဲ့ဒီဟိုဒီပုံမကင်းစင်နဲ့ဓာတုကင်းစင်နဲ့အယူသေးစရာပစ္စည်းများထုတ်လုပ်ဖို့ ਆ လဲဒါထုတ်လုပ်တဲ့ကန္တာဝန်ကြီးဌာနနဲ့တော့တက်ဆိုင်တာပေါ့ဒါကိုကျွန်တော်တို့ကဒီပို့ကုန်သွင်းကုန်လုပ်ငန်းနဲ့တစ်ဖက်ကကိုအားထားရမယ်ထုတ်လုပ်တဲ့ကန္ဓာတွေချိတ်ဆက်ဖို့တော့ကျွန်တော်တို့ရှိပါတယ်ဒါတော့ကျွန်တော်တို့ဒါစီးပွားရေးမိုဒယ်ပေါ်လစီမကြခင်မှာလဲထွက်ပါလိမ့်မယ်လို့ဆိုတော့ကျွန်တော်နေလုံနိုင်တာကတော့ကျွန်တော်ဒီ public forum အနေနဲ့ကုန်သွယ်ပွဲစဉ်များလုပ်ငန်းရှင်များနောက်စိတ်ကမ်းဒီအာဏာပိုင်များအကားသိမှုဆန်သမားများနဲ့ဒါကျွန်တော်တို့ရောဒီတွေ့ဆုံတဲ့ဒီပြည်လုံးဒီကိုယ်စားလှယ်တွေ့ဆုံတဲ့အခါမှာဒီ logistic ပေါ်လေဒီ transport cost ကကြီးတဲ့အခါကျတော့ဒါလည်းပို့ကုန်သွင်းကုန်ထုတ်လုပ်မှာအတားအဆီးဖြစ်တဲ့ကြောင့်ဒါကိုကျွန်တော်တို့အနေနဲ့သတင်းချက်လက်ကိုတွဆုံဆွေးနွေးပြီးတော့ကျန်တဲ့ဝင်ကြီးဌာနတွေသတင်းချက်လက်တိုင်းနယ်ပြည်သားသတင်းချက်လက်တွေကိုဖြန့်ဝေပြီးတော့ဒါကိုဘယ်လိုကျွန်တော်တို့ဖြည့်ရှင်းရမယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့စတင်လုပ်နေပါပြီ
။ဟုတ်ကဲ့
။ဒါကျွန်တော်တို့ဒီမူဝါဒကတော့မကြခင်ကျွန်တော်ထွက်ပါလိမ့်မယ်ဟုတ်ကဲ
့။ဟုတ်ကဲ့။နောက်တစ်ခု free trade agreement အနေနဲ့ပတ်သက်လို့ပါဦးမှာနိုင်ငံချင်းနဲ့ဖြစ်တောင် data block ပေါ့နော် data ချင်းပဲဖြစ်ဒီလူသက်စာကုန်သွယ်ခွင့်သဘောတူညီချက်တွေကိုလုပ်နေကမ္ဘာမှာလည်းလုပ်နေတာရှိတယ်။မြန်မာနိုင်ငံလိုမျိုးပုဂ္ဂိုလ်အားနေတဲ့နိုင်ငံတွေအတွက်ကဒီ free trade agreement တွေကဘယ်လောက်ထိအကျိုးရှိနိုင်မလဲအကျိုးမဲ့နိုင်လားဘယ်လိုစာနေသိချင်ပါလဲ
အဲ့ဒါတော့ကမ္ဘာကြီးကဒီ global village ပေါ့ဗျာကမ္ဘာကြီးကပုံလင်းမြင်သာလာတဲ့ ဒီကုံသွေးရေပွင့်လင်းလာတဲ့ခါကျွန်တော်တို့ကဒီလမ်းကြောင်းတော့မဖြစ်မင်းလိုက်ရမှာမယ်လိုက်တဲ့ခါကျတော့ဒီကုံသွေးအတားစီတွေရှော့ပဲဥမာဆို AEC အာဆီယံဒီ economic community ဆိုလို့ရှိရင်ဒါကျွန်တော်တို့ကစတင်ပြီးတော့ဒေသဆိုင်ရာအတွင်းမှာဖြည့်ဆော့မှုနဲ့ free trade သဘောလိုရမယ်ဆိုတဲ့ခါကျတော့ကျွန်တော်တို့နိုင်ငံ2018ခုနှစ်မှာကျွန်တော်တို့ကနောက်ကျဆုံးဝင်ရမယ်ဆိုတော့ကျွန်တော်တို့ဖြည့်ဆော့ပြီးဒီလိုရမှာပေါ့လို့တဲ့ခါကျတော့ကျွန်တော်တို့ကဘာပဲဖြစ်ဖြစ်နိုင်ငံတွေကဒီအပြင်းဆိုင်ဖြစ်လာတဲ့ခါကျတော့ကျွန်တော်တို့မှာဒီစိုးရင်ချက်ကခုဆိုရင်ပဲကျွန်တော်တို့ဒီစားသုံးကုန်နဲ့လုပ်ငန်းသုံးဒီကုန်ကျန်းပစ္စည်းတွေကတော်တော်ဝင်လာတဲ့ခါကျတော့ဒါတရားဝင်ရောတရားမဝင်လာတဲ့ခါကျတော့ဘာပြဿနာရှိလဲဆိုကျွန်တော်တို့ပြောလို့ရှိရင်ဆိုင်တာကျွန်တော်တို့ရဲ့ SME ဆိုတာအသေးစားနဲ့အလားစားလုပ်ငန်းတွေကခုနအားနေတဲ့ခါကျရှင်ပြိုင်မှုအားနေတဲ့ခါကျတော့ကျွန်တော်တို့မှာဒါမရှင်ပြိုင်တဲ့ပြဿနာဖြစ်လာသူနဲ့ပစ္စည်းတွေကဈေးနှုန်းချိုတာတဲ့ဒီဟိုဘာအရေးသေးကောင်းတယ်ကျွန်တော်တို့ကမရှင်နိုင်ဘူးဒါကကျွန်တော်တို့ကအဲ့တော့ကျွန်တော်တို့ကခုပြည်တွင်းရလေယာဉ်ကမ်းတာပဲဖြစ်ဖြစ်ဆက်မှုလုပ်ငန်းပြအကာအကွယ်ပေးတဲ့ခေတ် blue generation ခေတ်ကတော့ဂုံသွားပြီပြည်ဝသာရှင်ပြိုင်ရမယ်ဆိုတော့ကျွန်တော်တို့ကဒီကမ်းတာနှစ်ခုကိုကျွန်တော်တို့ကဘယ်လိုကျွန်တော်တို့ကသူတို့ထောက်ပံ့မလဲနိုင်ငံတကာနဲ့ရှင်ပြိုင်နိုင်အောင်တို့မဟုတ်ကျွန်တော်တို့ကကုန်ပစ္စည်းတွေနိုင်ငံတကာကိုကျွန်တော်တို့ကောင်းမွန်စွာဈေးကွက်လက်ခံတဲ့အနေအထားမျိုးရောက်အောင်လုပ်ဖို့ကတော့ကျွန်တော်တို့ကစူးစမ်းရမှာပါအဲကျွန်တော်တို့မှာအားနည်းချက်ကတော့သူဒီကဏ္ဍနှစ်ခုမှာအရင်အနည်းတော့ဤပညာတို့ထောက်ပံ့ငွေတို့ဒါကျွန်တော်တို့ကအဓိကလိုအပ်နေပါတယ
်ဟုတ်ကဲ့နောက်တွင်းကုန်နဲ့ပတ်သက်လို့မေးချင်ပါတယ်တွင်းကုန်နဲ့ပတ်သက်လို့ကပြည်တွင်းမှာလည်းဆရာခုနပြောလို့ဒီထုတ်လုပ်တဲ့ဟိုဟွာတွေအကုန်ကြီးတွေလုပ်ငန်းရှင်တွေရှိကြတယ်အဲ့တော့သူတို့ရဲ့ရှင်ပြိုင်မှုလည်းမထိခိုက်အောင်လို့တွင်းကုန်နဲ့ပတ်သက်လို့ပြည်ပတွင်းကုန်နဲ့ပတ်သက်လို့တော့တစုံတရာအခက်အခဲများရှိပါလားဘယ်လိုစဉ်းစားချက်ရှိပါလဲ
တွင်းကုန်ကတော့ကျွန်တော်တို့ကတော့အခုတော့အကန့်တကဒီချော့ကိုပေးရမယ်သဘောပါချော့ ASEAN AEC သဘောရလဲချော့ပေးရမယ်တော့ကျွန်တော်တို့ကဒီပြည်တွင်းမှာလဲဒါဘာဖြစ်ဖြစ်ဆက်သွေးတွေကောင်းလာတယ်ပြည်သူများလဲဒီပွင့်လဲလာတယ်လိုအပ်ချက်တွေကစားသုံးမှုကလဲတက်လာတယ်တက်လာတော့ပစ္စည်းတော်များများကသူပြင်အသေးစားလက်ဆက်မှုလုပ်ငန်းတော်များပစ္စည်းတော်အထူးသဖြင့်အိန္ဒိယတို့ဒီဒီယုပီတို့ဒီထိုင်းတို့ကတော်တော်တင်သွင်းတာသဘောရှိပါတယ်တချို့နောက်တစ်ခုကလည်းကျွန်တော်တို့ကဒီရင်းနှီးမြှုပ်နှံမှုတွေကနိုင်ငံခြား FDI ပေါ့ဗျာနိုင်ငံခြားကုမ္ပဏီလာရောရင်းနှီးတဲ့ခါကျတော့ဒီကျွန်တော်တို့ဆက်မှုလုပ်ငန်းအကြောင်းတော့အရင်းနှီးပစ္စည်းပိုတင်သွင်းလာတာရှိပါတယ်နောက်တစ်ခါကုန်ကျန်းပစ္စည်းနောက်တစ်ခါဆက်အရန်ပစ္စည်းတွေပိုမိုတင်သွင်းလာသဘောရှိတဲ့ခါတော့ခုကြည့်မယ်ဆိုရင်သွင်းကုန်တန်မှန်းနဲ့ပို့ကုန်တန်မှန်းဆိုရင်ဒါသွင်းကုန်တန်မှန်းပို့ကုန်တန်မှန်းထက်ကိုသုံးပုံတော့များနေတော့ဒီကျွန်တော်တို့ဘာမှသွားထွေးရမလို့တော့ဒီ trade deficit ပေါ့ဗျာဒီလိုအပ်ချက်ဒီ
လိုမျိုးပ
ြလိုအပ်ချက်တွေပို့ကုန်တန်ဖိုးကနည်းတဲ့ခါကျတော့ဒီကွာအချက်ကိုရေရှည်ကြောကျွန်တော်တို့ကတောင်းခံနေမှာခက်တယ်အဲ့လိုကျွန်တော်တို့ကတွင်းကုန်တန်ဖိုးကများနေရင်တစ်ဖက်က budget လုံငွေဖြစ်လာမယ်အဲ budget ငွေဖြစ်ရင်ဒါကကျွန်တော်တို့ကဒီငွေဆက်ကူဒါကျွန်တော်တို့က budget ကိုဖြည့်ဆည်းဖို့အတွက်ဆိုကြတဲ့ခါကျတော့ဒီကျွန်တော်တို့ဘာပြဒီငွေကြေးတန်ဖိုးအော်ကိုယ့်ရဲ့ငွေကြေးတမောရော့လာမယ်ထွက်တဲ့ကြောင့်ဒါကတော့ကျွန်တော်တို့ကတော်တော်လေးကိုဒီမဟာဗျူဟာရတော်လောက်ကောင်းဒီနီးဗျူဟာရတော်လောက်ကောင်းအဲကျွန်တော်တို့ကတော့တော်တော်လေးထားပြီးတော့အဲဥကုံတွင်းကုံကိုတော့တိတ်ရှော့တယ်လို့မရဘူးသို့တော့တချို့ပြည်တွင်းမှာထုတ်နိုင်တဲ့အဲဒီဆက်မှုနဲ့ဒီလေယာဉ်ကမ်းနဲ့အားပေးပြီးတော့ဒီလိုစားတောက်ကုန်ပစ္စည်းနဲ့တချို့အရင်းနှီးပစ္စည်းကုန်ပစ္စည်းတော့နေတဲ့ဒီ short chart ပေါ်လိုမယ်တစ်ဖက်ကလည်းပို့ကုန်အပြင်ကျွန်တော်တို့ကဒီခီးသွွားလုပ်ငန်းမျိုးလို့လုပ်ငန်းမျိုးလို့အားပေးမယ်ဆိုရင်တော့ကျွန်တော်တို့ကရေရှည်ကြရင်တော့ trade balance ဖြစ်အောင်တော့လုပ်မှဖြစ်မယ်ဟုတ
်ကဲ့
လို့ပို့လဲလိုအပ်လာပါတယ်ဟု
တ်ကဲ့ဟုတ်ကဲ့ဝင်ကြီးခုလို့ဖြည့်ချပြီးတော့ကျေးဇူးအများကြီးတင်ပါတယ
်ဒီဗီဒီယိုလည်းတော့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့
မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။မကြခင်မှာလဲမြန်မာပြည်ကပေးစာသတင်းတောက်မှတ်စုနဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်တို့ကိုတင်ဆက်မှာပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12123ညလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညတို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်ဒါအပြင်အင်တာနက်ဝက်ဘ်ဆိုက်ကနေဓာတ်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာမြန်မာပြည်ကပေးစာစီစဉ်တဲ့အတူနားဆင်ရမှာကတော့
ဒီတိုင်းပြည်ရဲ့အဓိကပြဿနာတစ်ခုဖြစ်နေတဲ့ဒီ corruption ပေါ့ကျွန်တော်တို့ဒီဟိုအဂရီလိုက်ဖာမှုတွေအဲ့ဒီဟာတွေဒီရက်တရာတွင်မှာကျွန်တော်တို့ထိထိရောက်ကင်ထွေတဲ့ဟာမျိုးကျွန်တော်အနေနဲ့မျှော်လင့်ခဲ့တာတကယ်ဆို
ဒါကတော့သတင်းတောက်မှတ်စုကဏ္ဍမှာသရရှင်နေအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုလည်းတင်ဆက်မှာပါအခုတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်ပြည်ရင်းကရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ Facebook စာမျက်နှာပေါ်မှာရေးလာတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြော်ပြပေးမှာပါ။သောရရှင်တွေအတွက်မြန်မာသချင်းလေးတပုတ်လည်းအမှတ်တရမေတ္တာတိလက်ဆောင်ဖြစ်နေပေးဦးမှာဖြစ်ပါတယ်။အခုတော့ VOA အစီအစဉ်ကိုနားဆင်ပြီးရေးလာတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးဖော်ပြပေးသွားချင်ပါတယ်။ကျမတို့ရန်ကုန်မြို့က VOA စာရိတ်ကိုစာထည့်လာတဲ့ပလိမြို့ကဥအောင်ကျော်သိန်းသောရရှင်ဥအောင်ကျော်သိန်းကနေ့လယ်12နာရီကနေတနားရီထိထုတ်လွှင့်မှုကိုလုံးဝဖန်ယူနားဆင်လို့မရပါဘူးတဲ့မြန်မာပြည်အနှံ့မှာပဲအဲ့လိုနားဆင်လို့မရတာပါနေ့လယ်12နာရီကနေတနားရီအစီအစဉ်မှာကျွန်တော်ကမန္တလေးတိုင်းဒေသကြီးကြောက်စဲခရိုင်ပလိမြို့ကနေပြီးတော့ဖန်ယူနားဆင်တာပါတဲ့ကျန်တဲ့5ချိန်တော့ဖန်ယူနားဆင်လို့ရပါတယ် VOA ကအသံလှိုင်းနေအလုံးကောင်းပါတယ်နှစ်ပေါင်းများစွာလဲ VOA ကိုနားဆင်အားပေးခဲ့သူပါနဲ့ဖြစ်နိုင်ရင်အမြန်ဆုံးဒီကိစ္စကိုဖြေရှင်းပေးပါလို့ရေးလာပါတယ်။ဟုတ်ကဲ့အခုလိုမျိုးအစီအစဉ်တွေကိုအားလုံးဖမ်းယူပြီးနားဆင်နေဆိုလို့ကျေးဇူးတင်ပါတယ်နော်။ဒီမှာဒီသောရရှင်ပလိမျိုးကဦးအောင်ကျော်မင်းကိုကျွန်မအကြံပေးလို့ရမယ်ဆိုတော့အကြံပေးချင်တာကဟိုတနေ့မှ5ချိန်ထုတ်လွှင့်နေဆိုတာကပြန်လွှင့်အစီအစဉ်တွေပါပါပါတယ်ရှင်။အဲ့တော့နေ့လယ်12နာရီကတနာရီထိထုတ်လွှင့်ခြင်းကအဓိကထုတ်လွှင့်တဲ့အချိန်မဟုတ်ပါဘူး။ဒါကြောင့်မလို့ဟိုကျမတို့ဒီအဓိကထုတ်လွှင့်တဲ့အချိန်တွေဖြစ်တဲ့ဥပမာဆိုရင်ည9နာရီက10နာရီအစီအစဉ်လိုမျိုးမနေ့ဆိုရင်လည်းမနေ့6နာရီကနေ9နာရီလိုအစီအစဉ်မျိုးတွေကိုဦးစားပေးပြီးတော့အဲ့ဒီအချိန်တွေကိုပြောင်းပြီးတော့ဖန်ယူနားဆင်မှုအကြံပေးခြင်းပါတယ်နော်။ဒီသောရရှင်ပြောတဲ့12နာရီကတနာရီအတန်လိုက်မကြည့်ပါဘူးဆိုတာလည်းအင်ဂျင်နီယာဌာနကိုကျွန်မအကြောင်းကြားပါမယ်။ဒါပေမဲ့လောလောဆယ်ဥအောင်ကျော်မင်းနားထောင်ခြင်းနဲ့ဆိုတော့ကျွန်မပြောစလိုမျိုးည9နာရီ10နာရီဒါမှမဟုတ်လဲ10နာရီ17နာရီဖြစ်ပြီးတော့ထုံးလွှင့်တဲ့အချိန်တွေကိုပြောင်းပြီးတော့ဖန်ယူနားဆင်ကြည့်ဖို့အကြံပြုချင်ပါတယ်နော်။ VOA အစီအစဉ်တွေကိုအခုလိုမျိုးရေဒီယိုကနေမှန်မှန်ဖန်ယူပြီးတော့နားဆင်အားပေးတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်။Facebook ပေါ်မှာမှတ်ချက်ရေးလာတဲ့သောရရှင်များစင်ကတော့ VOA အောင်မြင်တိုးတက်ပါစေဆိုပြီးဆုတောင်းပေးလာတာပါ။ဟုတ်ကဲ့ဆွေလိုမျိုးလိုသဘောထားရဆိုလို့ VOA ဖွဲ့သားတွေအားလုံးကလည်းသောရရှင်အားလုံးကိုဆွေလိုမျိုးလိုသဘောထားပြီးတော့လေးလိုင်းပေါ်မှာစကားတွေပြောနေတာပါနော်။ဒါနဲ့ကျမတို့ရုံးမြင့်တန်ကြားအစီအစဉ်တွေထုတ်လွှင့်ပေးနေတာကိုလည်းဒီသောရရှင်အားပေးနေမယ်လို့မျှော်လင့်ပါတယ်။သောရရှင်ကိုများစင်က Facebook ပေါ်ကပရိသတ်တယောက်လည်းဖြစ်တယ်ဆိုတော့ကျမတို့ဒီ Radio အစီအစဉ်တွေကိုရောနောက်ပြီးတော့ရုံးမြင့်တန်ကြားထုတ်လွှင့်မှုတွေကိုရောကျမတို့ VOA Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူကြည့်ရှုလို့ရပါပြီနော်။သောရရှင်ရဲ့ပေးစာတွေကိုဆက်ပြီးတော့မပြောပြခင်ထုံးစံတိုင်းအနောက်တိုင်းဒေလီတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်။ဒီတစ်ပတ် Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်မှာနံပါတ်5ချိတ်တဲ့သချင်းလေးပဲဖြစ်ပါတယ်။ Scotland က DJ Kevin Harris က Rihanna နဲ့ပူးတွဲပြီးတော့တည်ဆူထားတဲ့သချင်းလေးဖြစ်ပါတယ်။ဒီ This is what you came for ဆိုတဲ့သချင်းမှာRihanna တီဆိုတဲ့အတန်ကိုဆက်နဲ့ပြုတ်ပြင်ပြီးတော့တမျိုးဖြစ်အောင်လှုပ်ထားတဲ့အတွက်ကြောင့်မလို့သူ့ရဲ့ပင်ကိုအတန်ပြောက်ပြီးတော့ Rihanna တီဆိုပြီးတော့တိတ်ပြီးတော့နာမည်ကြီးတဲ့ We Found Love လို့တခြင်းတဲ့ကသူ့ရဲ့မူရင်းအတန်မျိုးပျောက်သွားတယ်ဆိုပြီးတော့ဝေဖန်တဲ့သူတွေလည်းရှိပါတယ်။ဒါမဲ့ဒီတခြင်းလေးအောင်မြင်နေတာကတော့အခု Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်5ချိတ်တဲ့အခြေအနေကိုပဲကြည့်ပါနော်။ Kevin Harris နဲ့ Rihanna တီဆိုထားတဲ့ This is what you came for ဆိုတဲ့သချင်းကိုနားဆင်ကြည့်ပါဦးနော်
Baby This is what you came for Lightning strikes every time she moves And everybody's watching her but she's looking at you
လေးတပုံးနဲ့လည်းနောက်ပိုင်းမှာမေတ္တာတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့အစာရေးစီဆက်ချင်ပါတယ်ရှင်။ပထမဦးဆုံးပဇွန်တော်ကသောရရှင်ရဲ့အစာကိုပြောပြပေးချင်ပါတယ်နော်။ရန်ကုန်မြို့ပဇွန်တော်မှာမိုးမြွာလဲရေတွေကြီးနေပါတယ်။ဆိုပြီးတော့ဒီပဇွန်တော်မှာနေတဲ့သောရရှင်တယောက်စာရေးရင်ဖွင့်လာတာပါ
။ပဇွန်တော်မြို့နဲ့အင်ဂျီလန်ကိုရက်ကွက်ရေကျော်ဈေးအနီးမိုးမြွာလဲရေမြောင်းပိတ်ဆို့မှုကြောင့်ရေရှမ်းနေပါတယ်။နေ့စဉ်ရေကျော်ဈေးကနေဈေးကောင်းတဲ့ဈေးအကြီးငယ်တွေလည်းမြင်တွေ့နေရပါတယ်။ပဇွန်တောင်စီပင်ရုံးနဲ့မနီမွေးမှာရှိတဲ့အင်ဂျီလန်နဲ့ဈေးစွာလန်းတော်ကနေစလို့ရေမြောင်းပိတ်ဆို့ရေရှမ်းနေတာပါ။ပဇွန်တောင်မြို့နယ်စီပင်ကရေမြောင်းရေရှမ်းမှုအားအမြန်ဆုံးလာရောက်ရှင်းလင်းပေးစေလိုပါတယ်။မြင်ကြီးတဲ့ဆိုင်ငန်းတွေအဖီဆွဲထားတာကိုလည်းပဇွန်တောင်မြို့နယ်စီပင်သားရဲရေးကနေပြီးတော့ရှင်းလင်းပေးစေလိုပါတယ်ခင်ဗျာ
။မြောင်းတွေရှင်းမပေးတဲ့အတွက်ကြောင့်မို့မိုးမြွာတဲ့အချိန်တောင်မှရေတွေရှမ်းနေပါတယ်။ဆိုပြီးတော့ဒီသောရရှင်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။မောင်ရွေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတည်လက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။သောရရှင်တွေကိုမြန်မာတချင်းလေးတပုတ်နဲ့ဆက်ပြီးတော့ဖြောပြပေးကြပါတယ်ရှင်။ဒီတစ်ပတ်တော့မြန်မာတချင်းသောရရှင်တွေကိုလွှမ်းမိုးတည်ဆူထားတဲ့တချင်းလေးတပုတ်မြစ်တာတေးလက်ဆောင်အဖြစ်နဲ့ဖွင့်ပြပေးမှာပါ။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းက Facebook ပေါ်မှာကြေးမုံသတင်းစာဖြတ်ပိုင်းလေးတစ်ခုကြော်ညာလေးကို Facebook သုံးနေသူတွေသတိထားမိကြမယ်ထင်ပါတယ်။ဒါလေးကိုနေရာတော်တော်များများမှာတွေ့ရပြီးတော့လူတော်တော်များများလည်းပြန်ပြီးတော့ကူးယူဖော်ပြထားတာတွေ့ရပါတယ်နော်။ဒေသရှင်ကိုလွှမ်းမိုးခေါ်ဆိုဆို10ရက်9လ2001ကနေပြီးတော့10ရက်9လ2016လို့ရေးထားပြီးတော့ကိုကိုအားလုံးကိုခွဲခွာသွားတာဒီနေ့ဆိုရင်15နှစ်တည်တည်ရှိခဲ့ပါပြီမိမရချင်းနဲ့အတူ ကိုကိုကောင်းမွန်ရာဘုံဘွားကိုရောက်ရှိစေဖို့နီနီနဲ့ညိုညိုအမြဲတမ်းဆုတောင်းနေပါတယ်တဲ့ကိုကိုရဲ့ညီမလေးနီနီညိုညိုဆိုပြီးတော့ကြောညာထည့်လာတဲ့ဖြတ်ပိုင်းလေးမှဆိုလာပါတယ်ဒီကြောညာဖြတ်ပိုင်းလေးကိုဖတ်မိတဲ့သူတွေအားလုံးတစ်ချိန်ကသိပြီးတော့နာမည်ကျော်ကြားခဲ့တဲ့အဆိုတော်ကြီးလွှမ်းမိုးကိုတတိယပြီးတော့ဝန်ထဲစကားလေးတွေရေးထားပြီးတော့ဒီ post လေးကိုပြန်ပြီးတော့ share ထားတာတွေ့ရပါတယ်နော်မျိုးမြင့်မောင်ဆိုတဲ့ Facebook account အပိုင်းရှင်ကတော့ feeling set one day ပါတယ်ဆိုပြီးတော့ဒီရက်ပိုင်းသတင်းစာအမြဲဖတ်ဖြစ်တယ်မထင်မှတ်ဖက်နဲ့တွေးလိုက်ရတဲ့ဆူတောင်းစာလေးကြောင့်မျက်ရည်တောင်ဝဲသွားမိတယ်နင်းညညညကတကယ်ရှိသေးတာပေါ့တဲ့နိုင်ဝင်းဆိုတဲ့ Facebook မှာတော့ငယ်ဘွားကကိုစိုးတဲ့ချင်းတွေနဲ့ဖြတ်တန်းခဲ့ခုချိန်ထိနှစ်သက်နေစေကိုစိုးရေဟိုကိုကြီးရဲ့မက်ခင်နင်းစီကတတိယလို့တဲ့ကျော်ရွှေဆိုတဲ့ Facebook account ပိုင်းရှင်ကလည်းနှမျောတယ်လို့ကြုံအမြဲတမ်းပြောနေရတဲ့အဆိုတော်ဟာသူပါပဲတခိုးလူမိုက်အုပ်စုကကားနဲ့တိုက်တက်လိုက်တာလို့သတင်းတွေထွက်ခဲ့တယ်။ရာဇဝတ်မှုတွေဆွေးကုန်ပြီလားတဲ့။နောင်ကျော်ကတော့ကောင်းရဘုံဘွားမှာပျော်ရွှင်နေမယ်လို့ယုံကြည်လျက်ပါဦးလွှမ်းမိုးဆိုပြီးတော့ရေးလာပါတယ်။နောက်ထပ် post တစ်ခုမှာတော့လွှမ်းမိုးမဆုံးငင်တည့်ရက်မှာသူ့အလုပ်လုပ်တဲ့မြန်မာသစ် channel ရဲ့ဘဝရှင်သန်ခြင်းအမှုပညာကဏ္ဍအတွင်း interview လုပ်ပြီးတော့နောက်တည့်ရက်မှာပဲရင်တိုင်းမှုဖြစ်လို့ဆုံးပါသွားရပါတယ်လို့ရေးထားတဲ့ကိုနေထွက်ကကျွန်တော်ကလွှမ်းမိုး crazy ပါငငယ်ကအကိုရေနားထောင်တဲ့တခြင်းတွေနဲ့ကြီးပြင်းခဲ့တဲ့ကျွန်တော်ဟာလွှမ်းမိုးရဲ့တခြင်းတွေကိုအားလုံးနီနီအလို့ရပြီးတော့ office ဆိုနိုင်ခဲ့တဲ့သူပါဆယ်ကျော်တဲ့အရွယ်မှာကိုပေါ်ရဲ့အုပ်ကူလေးမအေးကိုချစ်လို့ပါလူပြောက်ကြော်ညာရန်ကုန်သားလေးကျွန်တော်ပါစတဲ့တခြင်းတွေကိုစိုက်နှစ်သက်ခဲ့သလိုလူငယ်ဘဝရင်ခုန်တတ်စမှာပါးစပ်ရာဇဝင်လေးတစ်ခုဖြစ်ကြံခဲ့ပြီးရင်တွင်းမေမိုးဆက်တင်လေးဟိုကိုကြီးရဲ့မက်ခင်နင်းစီတို့ကိုနှစ်နှစ်ခြားခြားဆွဲလန်းခဲ့ပါတယ်ခုထီလေရင်းထဲမှာလွှမ်းမိုးရဲ့အသံနဲ့တခြင်းတွေရှိနေစေလှုပ်ခတ်နေစေငငယ်လေးကတသားသားဆွဲလန်းခဲ့တဲ့သူ့ရဲ့တခြင်းတွေကိုအခုအသက်40အရွယ်ထိကျွန်တော်အလုပ်သွားအလုပ်ပြန်နားထောင်စေနောက်ကနေလိုက်လံအော်ဟစ်ဆိုမြဲပါတဲ့ဒီနေ့ကိုလွှမ်းမိုးဆုံးတာ15နှစ်ပြည့်ပြီလို့သိရပါတယ်ကောင်းရာသူကတိလာပါစေဆိုပြီးဆုတောင်းလာပါတယ်တန်ထရီကတော့သူကတော့မရှိဘူးနီနီနဲ့ညိုညိုဆိုတဲ့မမကြီးနှစ်ယောက်ကတော့ကိုကိုကိုလွှမ်းနေစေကျွန်တော်လည်းလွှမ်းမှုပါတယ်မအေးရဲ့ချစ်လို့ပါကွတဲ့ဒီထဲမှာကျမ Facebook ထဲမှာအစိုးရသားစိုးရဲ့အစာမျက်နှာမှာလဲဒီကြောညာဖြတ်ပိုင်းလေးနဲ့အတူလွမ်းနေပြလို့ရေးထားပါတယ် Facebook မှာအခုလိုမျိုးလွှမ်းမှုကိုလွမ်းချောင်း post တွေအများကြီးရှိပါသေးတယ်เนาะအဲ့လိုမျိုး post တွေမတင်ပေမဲ့လဲလွှမ်းမှုတစ်ချင်တွေကိုနားထောင်နေစေလွှမ်းမှုတစ်ချင်တွေကိုနားမထောင်ပြည့်ရင်တော့မှလွှမ်းမှုကိုလွမ်းနေစေတော်ရရှင်နေအများကြီးရှိမယ်လို့ထင်ပါတယ်เนาะကျမလည်းအဲ့ဒီကြောညာလေးဖတ်ပြီးကလေးကသူတို့ပြောထားတဲ့နီနီညိုညိုကိုကိုဆိုတဲ့တခြင်းလေးကိုပဲကြားရောင်နေမိတာပါလွှမ်းမိုးတခြင်းတွေလည်းအဟောင်းတွေပြန်ရှာပြီးတော့နားထောင်ဖြစ်ပါတယ်ဒါကြောင့်မဲ့လွှမ်းမိုးဟိုးရင်ကမူရင်းထွက်ခဲ့တဲ့တခြင်းလေးကိုသောရရှင်နေနဲ့မျှဝေခံစားမယ်လို့စိတ်ကူးရလာပါတယ်လွန်ခဲ့တဲ့နှစ်40နီးပါးမှာထွက်ခဲ့တဲ့လွှမ်းမိုးရဲ့နီနီညိုညိုကိုကိုဆိုတဲ့တခြင်းဟောင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့ညွှန်လင်းပါတယ်ရှင်နားဆင်ကြည့်ပါဦးနော်ကိုဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးပို့လာတဲ့ VOE မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်ရအောင်ဆိုတော့ကျမတို့ VOE Internet အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voenews.com ဖြစ်ပါတယ်ရှင်ဖီယိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မအေးတနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်။အခုလို VOA မြန်မာပိုင်းကထုတ်လွှင့်တဲ့သတင်းတွေအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ဆိုရာသိရတဲ့အတွက်လဲသရရှင်တွေကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ VOA အစီအစဉ်ကို mobile phone တွေကနေနားဆင်နိုင်တယ်လို့ social media တွေဖြစ်တဲ့ Facebook, Twitter, SoundCloud တို့ကနေလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့ဗုဒ္ဓဘာသာပုံရိပ်ပြန်ပြီးမြင့်တင်နိုင်တော့မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားတဲ့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရှင
်။အခုရဲ့ပိုင်းပြည်သူတွေစိတ်ဝင်စားဆုံးသတင်းကတော့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့မဟာနာ48ပါးစုံကြီးအစည်းအဝေးကျင်းပတဲ့သတင်းနဲ့တန်ခါမဟာနာယကအဖွဲ့ရဲ့အမျိုးဘာသာသာသနာစောက်ရှောက်ရေးမဘာသာအဖွဲ့နဲ့ပတ်သက်ပြီးကြေညာချက်ထုတ်ပြန်ခဲ့တဲ့သတင်းပါ။မဟာနာအဖွဲ့ကြီးရဲ့အထင်ကရဖြစ်စေတဲ့ကြေညာချက်ထဲမှာတန်ခါအဖွဲ့စည်းအခြေခံစည်းမျဉ်းလှုပ်ထုံလုံနည်းတွေနဲ့အညီဖွဲ့စည်းထားတဲ့အဖွဲ့မဟုတ်ဘူး။မဟာနာအဖွဲ့ကြီးဟာမဘာသာအဖွဲ့ကိုဘယ်တော့မှအတိမတ်ပြုတာလည်းမရှိခဲ့ဘူးဆိုတာပါပဲ။ဒါတွေကိုတော့အများပြည်သူသိကြပြီးဖြစ်ပါတယ်။ပိုပြီးစိတ်ဝင်စားဖို့ကောင်းတာကတော့ဇူလိုင်23ရက်နေ့ကျင်းပတဲ့အစည်းအဝေးမှာသာသနာရေးဝန်ကြီးသူရဦးအောင်ကိုရဲ့မဟာနာဆရာတော်ကြီးတွေကိုရှောက်ထားတဲ့ရှောက်ထားချက်ပါ။အဲ့ဒီမှာဘုရားသာသနာတော်တန့်ရှင်းတည်တံ့ပြန့်ပွားဖို့အကောင့်ထယ်ဖော်ရမယ့်ကိစ္စတွေအများကြီးပါဝင်ပါတယ်။မဟာနာဆရာတော်ကြီးတွေနဲ့သာသနာရေးဝန်ကြီးဌာနရဲ့ဆောင်ရွက်ချက်တွေကြောင့်နိုင်ငံတွင်းအမုန်းတရားဖြန့်ဖြူးမှုတွေရပ်တန့်သွားနိုင်မလား။နိုင်ငံတကာအလဲမှာကြာဆင်းခဲ့ရတဲ့ဘုရားဘာသာပုံရိပ်ပြန်ပြီးမြင့်တက်လာစေနိုင်မလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။မဟာနာအစည်းအဝေးပွဲမှာဝန်ကြီးသူရဦးအောင်ကိုကမြန်မာနိုင်ငံမှာယဟန်တာမဏိ93,000ကျော်ရှိတဲ့အကြောင်းတချို့သောယဟန်တာမဏိတွေဟာကြီးညိုပွဲမဆောင်တဲ့ပြုမှုဆောင်ရွက်ချက်တွေကိုရဲရဲတင့်တင့်ပြုလုပ်နေတာတွေကိုတွေ့မြင်ကြားသိနေရတဲ့အတွက်သာသနာတော်အတွက်စိတ်မကျမ်းမြေဖြစ်ရတဲ့အကြောင်းသာသနာတော်ရဲ့ရေရှည်အချိုးကိုမျှော်ကိုပြီးအဲ့ဒီကြီးညိုပွဲမဆောင်တဲ့ကိစ္စရက်တွေကိုထိထိရောက်ရောက်နှိမ်နင်းသင့်တယ်လို့လျှောက်ပါတယ်။တဆက်တည်းပဲဝင်းကြီးကအခုဆိုရင်ဆက်သွယ်ရေးနဲ့သတင်းနည်းပညာတွေတိုးတက်လာတာနဲ့အညီ Facebook နဲ့လူမှုကွန်ရက်သတင်းစာမျက်နှာတွေမှာဘာသာရေးအထူးကိယုံနဲ့လူမျိုးရေးအထူးကိယုံဖြစ်စေနိုင်တဲ့အပြောအဆိုအရေးသားတွေကိုကြဲကြဲပြန့်ပြန့်ဆောင်ရွက်နေကြလို့သာသနာတော်နဲ့လျော်ညီခြင်းမရှိတဲ့လှုပ်ဆောင်ချက်တွေအလျင်မြန်ပြန့်နှံ့ဖြစ်ပွားလာနိုင်တဲ့အတွက်အလွန်ကြိုးပမ်းရမယ့်အခြေအနေကိုရောက်နေတယ်ဆိုပြီးရှောက်ထားပါတယ်။ဝင်းကြီးသူရဦးအောင်ကိုရဲ့ရှောက်ထားချက်မှန်ကန်တယ်ဆိုတာဒီကနေ့အင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့နေတဲ့ရေးသားပြောဆိုချက်တွေကိုကြည့်ရင်သိနိုင်ပါတယ်။ဆက်ပြီးဝင်းကြီးကဒီမိုကရေစီစနစ်ရဲ့လွတ်လပ်စွာပြောဆိုရေးသား권ဆိုတဲ့လူ့ခွင့်ရေးကိုအကြောင်းပြုပြီးမလျော်တဲ့အကြောင်းအရာတွေကိုမဟုတ်မမှန်ဖန်တီးရေးသားနေကြလို့လူမျိုးရင်းနဲ့ဘာသာရေးအထူးကိယုံဖြစ်အောင်ဘာသာဝင်အချင်းချင်းတန်ခါတော်အချင်းချင်းအထက်အောက်တန်ခါအဖွဲ့အစည်းအတွင်ပဋိပက္ခဖြစ်ပွားလာနိုင်တဲ့အတွက်ဆရာတော်ကြီးတွေအနေနဲ့တန်ခါအဖွဲ့စည်းအလုံးညီညွတ်မှုကိုပိုပြီးအလေးထားဆောင်ရွက်တဲ့အချိန်အခါဖြစ်တယ်ဆိုပြီးလဲလျှောက်ထားပါတယ
်။ဝန်ကြီးသူရဦးအောင်ကိုဟာပုံနှိပ်စာဆောင်တွေမှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုလည်းမေ့လျော့မထားပါဘူး။သူကအခုဆိုရင်လစဉ်ထုတ်ဘာသာရေးဆိုင်ရာစာဆောင်တွေမဂ္ဂဇင်းတွေတရားစာအုပ်တွေအများကြီးထွက်ပေါ်နေတဲ့အကြောင်းတချို့စာဆောင်စာအုပ်တွေမှာထေရဝါဒဓမ္မဝိနည်းနဲ့မညီညွတ်တဲ့အာဓမ္မဝါဒတွေပြန်ပြီးခေါင်းပြူလာမယ့်အရေးအောင်တွေမို့လို့သာသနာတော်တန်ရှင်းရေးအတွက်အထူးသတိထားရမယ့်အနေအထားမျိုးဖြစ်နေတယ်ဆိုပြီးလျှောက်ပါတယ်။လက်ရှိမြန်မာနိုင်ငံမှာယဟန်တာမဏိအများကြီးရှိတဲ့အထက်အများစုဟာကိုယ်ကြောင်းတိုက်ထဲမှာပဲစာကျက်စာအန္တာတရားဓမ္မကျင့်ကြံအားထုတ်တာစတဲ့ဖျားရှင်ဆိုဆုံးမတဲ့ဩဝါဒနဲ့အညီသတင်းသုံးနေကြပေမဲ့တချို့ယဟန်တာမဏိတွေကတော့မလျော်ကန်တဲ့ကာလဒေသတွေနဲ့ Facebook နဲ့လူမှုကွန်ရက်တွေမှာအချိန်ဖြုန်းနေကြတာမျိုးလည်းရှိနေတဲ့အကြောင်းအဲ့ဒီယဟန်တာမဏိတွေကိုဗရာဏနာယကဆရာတော်ကြီးတွေအနေနဲ့ညွန်ကြားလွှာ82နဲ့အညီတင်းတင်းကြပ်ကြပ်ဆုံးမပေးဖို့လိုတယ်ဆိုပြီးလျှောက်ပါတယ
်တကယ်တော့တန်ခအဖွဲ့စည်းကြီးမှာအကျင့်တီလဖောက်ဖျက်တဲ့ယဟန်တာမဏိတွေကိုတားဆီးဆုံးမနိုင်ဖို့ညွန်ကြားလွှာအမှတ်85ကိုလှုပ်ထုံးလုံနည်းတွေနဲ့အညီထုတ်ပြန်ထားပြီးဖြစ်တဲ့အကြောင်းဒါကြောင့်သက်ဆိုင်ရာမြို့နယ်အဆင့်တန်ခနာယကအဖွဲ့တွေအနေနဲ့အဲ့ဒီကြီးညိုပွဲမဆောင်တဲ့အမှုတွေကျူးလွန်နေတဲ့ယဟန်တာမဏိတွေကိုထိထိရောက်ရောက်စစ်စစ်အရေးယူပေးဖို့လိုနေတဲ့အကြောင်းဒီလိုအကောင့်ထဲဖော်နိုင်ဖို့ဆိုရင်မြို့နယ်အစဉ်အဆက်တန်ခအဖွဲ့အစည်းတွေရဲ့ဆောင်ရွက်နိုင်စွမ်းဟာ
အရေးပါလာတာမှုဆရာတော်ကြီးတွေကိုယ်တိုင်ဥဆောင်လမ်းညွှန်မှုပေးဖို့လိုတဲ့အကြောင်းဆရာတော်ကြီးတွေကအဲ့လိုအမှုခင်းတွေကိုဓမ္မဆက်နဲ့ဆောင်ရွက်ပြီးအစိုးရဘက်ကနေအာဏာဆက်နဲ့အကောင့်ထဲပေါ်ပေးမယ်ဆိုရင်သာသနာတော်တန်ရှင်းစင်ကြယ်ပြီးတိုးတက်ပြန်ပွားနိုင်မယ်လို့သူယုံကြည်တဲ့အကြောင်းလျှောက်ထားခဲ့တာတွေ့ရပါတယ်။ဝင်းကြီးသူရဦးအောင်ကိုလျှောက်ထားခဲ့တာတွေဟာအမှန်ပါပဲ။လွန်ခဲ့တဲ့ရာစုနှစ်တဝက်ကျော်လောက်မြန်မာနိုင်ငံကရဟန်းတန်ဃာတော်တွေဟာစစ်အာဏာရှင်တွေလက်အောက်တရင်သုံးနေထိုင်ခဲ့ကြရပါတယ်။စစ်အာဏာရှင်တွေဟာတန်ဃာအဖွဲ့အစည်းတွေကိုသူတို့အာဏာတည်မြဲရေးအတွက်အသုံးချတာအာဏာကိုအန်တုမဲ့အရေးလက္ခဏာတွေ့ရဆိုရင်တန်ဃာရောကျောင်းတိုင်ရောမရှောင်အကြမ်းဖက်စီးနှင်းဝင်ရောက်ရိုက်နှက်ဖမ်းဆီးနှိပ်စက်ထောင်ချတာတောက်လျှောက်လုပ်ကင်ခဲ့ကြတာပါ။တကယ်လို့တဲ့သာသနာတော်တန်ရှင်းတည်တယ်ရေးအလုပ်တွေမလုပ်ခဲ့တဲ့အတွက်ဒီကနေ့အချိန်မြန်မာနိုင်ငံလူဦးရေရဲ့တစ်ရာဂိုင်းနှုန်းလောက်ရှိတဲ့တန်ဃာဒုထဲမှာကိုကျိုးစည်းဝါဆိုင်ရာပြဿနာတွေတန်ဃာလိုမနေလူလိုနေထိုင်ကြတာတွေကြီးညိုပွဲမဆောင်တဲ့အမှုကျူးလွန်နေကြတာတွေအများကြီးတွေ့ကြရမယ်ဖြစ်ပါတယ်။တချို့တန်ဃာတာမဏေတွေကတော့အဲ့ဒီအဆင့်ထက်ကျော်လွန်ပြီးဘာသာခြားအမုန်းတရားဟောပြောတာအကြမ်းဖက်ဖို့လှုံ့ဆော်တာဒုဆွဲဓာဆွဲအကြမ်းဖက်မှုတွေတဲ့ကိုယ်တိုင်ပါဝင်တာထိဖြစ်လာနေတာတွေကိုလည်းတွေ့နိုင်ပါတယ
်။ဘယ်လိုပဲဖြစ်ဖြစ်သာသနာ့ဝန်ကြီးသူရဦးအောင်ကိုကနေမဟာနဆရာတော်ကြီးတွေစီရှောက်ထားတာတွေကိုအပြည့်ဝအကောင့်ထဲပုံနိုင်ရေးဆိုတာကတော့သိပ်ပြီးလွယ်ကူမှာတော့မဟုတ်ပါဘူးထိပ်ပိုင်းကဆရာတော်ကြီးတွေကိုယ်တိုင်လမ်းညွန်တိုက်တွန်းမှုအကောင့်ထဲပေါ်တဲ့ဆရာတော်များရဲ့အားကျိုးမှန်တဲ့ဆောင်ရွက်မှုဗုဒ္ဓဘာသာပြည်သူလူထုကြီးရဲ့ဝိုင်းဝန်းကူညီပါဝင်မှုစတာတွေနဲ့ပေါင်းစပ်မှသာသာသနာတော်တန့်ရှင်းတည်တံ့ပြန့်ပွားရေးဖြစ်ပေါ်လာမှာဖြစ်တယ်လို့နိုင်ငံတကာအလဲမှာလဲဗုဒ္ဓဘာသာပုံရိပ်ပြန်ပြီးမြင့်တက်လာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
အခုဆက်လက်ပြီးတော့သတင်းတောက်မှတ်စုအစီအစဉ်ကို VOA သတင်းတောက်မမြင်မြင်ခိုင်ကတင်ဆက်မှာပါရှင
်ပြောင်းလဲချိန်တန်ပြီးဆိုတဲ့ကြွေးကြော်တဲ့အတူပြီးခဲ့တဲ့2015ရွေးကောက်ပွဲမှာပြည်သူတွေရဲ့တခဲနဲ့ထောက်ခံမှုနဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရှိခဲ့ပြီးမတ်လ30ရက်နေ့ကအစိုးရအသစ်တာဝန်လွှဲပြောင်းရယူတာအခုဆိုရင်ရက်တရကျော်လာခဲ့ပါပြီ။စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်မယ်လို့ကတိပြုခဲ့တဲ့ NLD အစိုးရအသစ်ရဲ့ရက်တရကာလအတွင်းကနဦးဆောင်ရွက်ချက်တွေမှာကောင်းမွန်တဲ့တိုးတက်ပြောင်းလဲမှုတွေရှိသလိုလိုအပ်ချက်တွေလည်းရှိနေသေးတယ်လို့အများစုကယူဆနေကြပါတယ်။အစိုးရအသစ်အနေနဲ့ပြားရည်စမ်းရက်တရကာလအတွင်းတရားဝရီတရားရုံးမှာအမှုရင်ဆိုင်နေရတဲ့ចောင်းသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေအများစုကိုပြန်လွတ်ပေးကြတာမတရားတဲ့ဥပဒေတွေကိုဖျက်သိမ်းပေးကြတာစတဲ့ခြေလှမ်းတွေအပေါ်မှာတော့လူထုကကြိုးဆိုခဲ့ကြပါတယ်ဒါပေမဲ့တစ်ဖက်မှာလည်း NLD အစိုးရအနေနဲ့စီးပွားရေးမူဝါဒအပါအဝင်ရှေ့လျှောက်နိုင်ငံအတွက်ပြုပြင်ပြောင်းလဲမှုတွေကိုဘယ်လိုလှုံ့ဆော်တော်မလဲဆိုတာနဲ့ပတ်သက်လို့ခိုင်မာသိကြတဲ့မူဝါဒတွေသိမ့်မသွေးရဘူးလို့မြမအရေးလေ့လာသူဥအောင်သူငင်းကအခုလိုသုံးသပ်ပါတယ်
ဆိုတော့ရေရှည်ဆန်တဲ့ကျွန်တော်တို့ vision အပိုင်းပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်မတွေ့ရအောင်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်လုံးဝအားမရဘူးပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ performance ပေါ့ဆိုတော့အဲ့ဒါကကျတော့ရေတိုသဘောအခုကာလအတွင်းစွမ်းဆောင်မှုပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်အားမရပါဘူးဒီ NLD အနေနဲ့ design မမတ်ဒီတက်လာတဲ့ကလည်းပြောပါတယ်အကျင့်ပြည့်ချာဆမှုတိုက်ဖြတ်ရေးလုပ်မယ်လို့ပြောတယ်ဆိုတော့ပြောမယ်ဆိုတဲ့အခါကျတော့အဲ့တော့အခုချိန်ထိကကျွန်တော်တို့ anti corruption commission ပေါ့ဆိုတော့ဒီ commission အခုချိန်ထိကအသစ်ပြန်ပြင်မဖွဲ့ရသေးဘူးဆိုတော့အဲ့တော့ဘယ်လိုလုပ်မှလဲပေါ့နော်သူတို့ရဲ့ viewer တွေမဟာ viewer တွေကဘယ်လိုသွားမှလဲပေါ့ဆိုတော့ကျွန်တော်ထင်တာဒါလည်းဟိုအုပ်ချုပ်ရေးနဲ့ပတ်သက်ရင်အရေးကြီးတဲ့ကိစ္စပါဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အုပ်ချုပ်မှုစနစ်ပြုပြင်ပြောင်းလဲရေးပေါ့ဆိုတော့ဘယ်လိုလုပ်မလဲပေါ့ပြောနာဝန်ထမ်းတွေကခောက်ယူကြိုးနေတယ်အရင်လိုသွားနေတယ်ဆိုတော့ဒါရင်းနဲ့ပတ်သက်လို့လည်းကျွန်တော်တို့စဉ်းစားချက်တွေလုပ်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့နိုင်ငံတကာဆက်ဆံရေးအပိုင်းပေါ့နော်ဆိုတော့အဲ့တော့အခုဒီကာလမှာပဲကျွန်တော်တို့ကြည့်လိုက်ဆိုတော့ပနားမအစီရင်ခံစာထွက်လာတယ်ဆိုတော့ငွေကြေးခေါ်ဝါချမှုနဲ့ပတ်သက်တဲ့အစီရင်ခံစာဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီလူကုန်ကူးမှုတိုက်ဖြတ်ရေးမှာအဆင့်နှစ်အစကနေပြီးတော့မြန်မာပြည်အခုကအဆင့်3ကိုချခံရတယ်ဆိုတော့ကျွန်တော်တို့ကမီနီလင်းနေပြီဆိုတော့ဒီမီနီလင်းနေတဲ့ကိစ္စကိုဘယ်လိုကင်ကျွယ်ဖြေရှင်းမလဲပေါ့ဆိုတော့တလောကပဲအမျိုးသမီးစီဒေါ်နဲ့ပတ်သက်တဲ့အစီရင်ခံစာကိစ္စတွေထွက်တယ်ဆိုတော့အဲ့တော့နိုင်ငံခြားရေးကိစ္စမှာလည်းကျွန်တော်လှုပ်ရှားနေအများကြီးရှိတယ်ပေါ့နော်ဆိုတော့အဲ့တော့ကျွန်တော်ထင်တာကတော့ဒီမီနီလင်းနေတဲ့ကိစ္စမျိုးကိုကျွန်တော်တို့ကချက်ချင်းပဲဒါလုပ်ရမယ်ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့စီစဉ်တယ်လို့တော့ကျွန်တော်ထင်တယ်
အစိုးရအသစ်အတွက်ရက်တရဆိုတာတိုင်းပြည်မှာအမြင့်တွယ်နေတဲ့အရေးတကြီးဖြေရှင်းရမယ့်ပြဿနာတွေကိုသိအောင်အဖြေရှာရမယ့်ကာလတစ်ခုဖြစ်တယ်လို့ဆိုကြပါတယ်။ဒီကာလအတွင်းအစိုးရအသစ်ရဲ့ဆောင်ရွက်ချက်တွေအပေါ်အားရတာတွေရှိသလိုအားမရတဲ့အပိုင်းတွေလည်းရှိတယ်လို့လူငယ်နဲ့လူမှုတဟဇာတာဖြစ်ရေးစင်တာကကိုသက်ဆွေဝင်းကပြောပါတယ်။
ဒီတိုင်းပြည်ရဲ့အဓိကပြဿနာတစ်ခုဖြစ်နေတဲ့ဒီ corruption ပေါ့ကျွန်တော်ဒီဟိုအဂရိလိုက်ဖာမှုတွေအဲ့ဒီဟာတွေဒီရက်တရအတွင်းမှာကျွန်တော်ထိထိရောက်ကင်ထွေတဲ့ဟာမျိုးကျွန်တော်အနေနဲ့မျှော်လင့်ခဲ့တာတကယ်တမ်းဆိုလို့ရှိရင်ဟိုဒီဘယ်လောက်ပဲကျွန်တော်အပေါ်ပိုင်းမူဝါဒပဲပြောင်းပြောင်းအောက်မှာကျွန်တော်တို့ဒီနေဝင်ထိတွေ့နေရတဲ့ဒီဝန်ထမ်းတွေပြောလို့ရှိရင်ကျွန်တော်ဒီမူဝါဒတွေမှာကျွန်တော်ပြဿနာတွေရှိနေသေးတယ်ဆိုလို့ရှိရင်ဒီအထူးမြင့်ဒီအဂရိလိုက်ဖာမှုတွေရှိနေသေးတယ်ဆိုလို့ရှိရင်ဒါအပြောင်းလဲရကျွန်တော်ပြည်သူရေးဆီကိုလက်တွေ့ရောက်မှာမဟုတ်ဘူးအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဒီအဂရိလိုက်ဖာမှုနဲ့ပတ်သက်တဲ့မူဝါဒပိုင်းလဲခိုင်ခိုင်မာထွက်လာတယ်လို့ကျွန်တော်မကြားမိဘူးဘယ်လိုလုပ်မလဲဆိုတာမျိုးလေးလည်းကျွန်တော်အနေနဲ့မမြင်ခဲ့ဘူးအဲ့ဒီအရာလေးကိုလည်းကျွန်တော်သိအားမရဘူ
းလက်ရှိအစိုးရအသက်ပေါ်ပြည်သူတွေရဲ့မျှော်လင့်ချက်မြင့်မားလွန်းတာကလည်းအနေဒီအစိုးရအသက်အတွက်အခက်အခဲဖြစ်စေနိုင်တယ်လို့သူကဆက်ပြောပါတယ
်အနေဒီအစိုးရဖတ်တက်လာပြီဆိုကြတဲ့ကျွန်တော်တို့ကအမှတ်တရအပြည့်ပေးထားပြီးသားအစိုးရအောင်အဲ့တော့ဒီအစိုးရကိုကျွန်တော်ကဘာနဲ့သွားမှလဲဆိုတော့ minus system နဲ့ကျွန်တော်တို့သွားလို့ရတယ်minus system ဆိုတော့ okay တခုခုကိုရီးယားညှော်မှန်းထားတဲ့ဟာ ਨੇ မညီလောက်ဆိုရင်ကျွန်တော်အမှတ်ရော်ပါမှာအဲ့တော့ novel ငါးနှစ်ပြည့်တဲ့တနေ့ကြလို့ရှိရင်ကျွန်တော်တို့အမှတ်ဘယ်လောက်ကြံမလဲဆိုတဲ့ဟာဒါပြည်သူတွေပေးတဲ့အမှတ်ဖြစ်လိမ့်မယ်အဲ့တော့အဲ့ဒီဟာပုံမှန်မျိုးနဲ့ဖြစ်သွားနိုင်တဲ့အလားအလာရှိတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဖတ်ပြီးမဲပေးပြီးတော့ရွေးချယ်တာကလေးကကျွန်တော်တို့ဘက်ကတရားခိုင်နှုန်းအပြည့်ယုံနေတဲ့ဆိုတာဖြစ်တဲ့အတွက်ကြောင့်မို့လို့
အစိုးရတည့်ရဲ့ရက်တရားကာလအတွင်းဒေါအောင်ဆန်းစုကြည်ကိုရိုင်းဦးဆောင်ပြီးမကြာခင်မှာ27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအတွက်အင်တိုက်အားတိုက်လှုပ်ဆောင်နေတာတွေ့ရသလိုရက်တရားအလွန်ကာလမှာအစိုးရတက်ကိုအရေးတကြီးဖြည့်ရှင်းရမယ့်ပြဿနာတွေကစောင့်ကြိုနေပါတယ်။အနေဒီအစိုးရတက်အနေနဲ့ရက်တရားအလွန်ကာလမှာလူထုရဲ့စာဝန်နည်းရေးအကျက်တဲကိုဖြည့်ရှင်းပေးဖို့ကအဓိကကြရဲလို့လူ့ဘောင်အသစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကထောက်ပြပါတယ
်။အဓိကကျွန်တော်ပြောချင်တာကတော့ဒီလူထုရဲ့ဒီစာဝန်နည်းရေးနော်လူထုရဲ့အပေါ်လူလူအပေါ်မှာဖိထားတဲ့ဝင်တော့ဝင်ပိုးတွေပေါ့နော်အဲ့ဒါတွေကိုတတ်နိုင်သမျှတက်တာအစိုးရအနေနဲ့တည်တည်ချာချာအောင်စိုက်တင်တယ်လို့ကျွန်တော်အနေနဲ့ထင်တယ
် NDI အစိုးရစတင်တာဝန်ယူတဲ့အချိန်မှာအမျိုးသားရင်ကြားစီရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးနဲ့လူထုရဲ့လူနေမှုအဆင့်တန်းမြင့်မားလာစေရေးကိုအကောင့်ထည့်ဖော်သွားမယ်လို့ရေဘူးရဆန်းဆန်းပြောဆိုထားပေမဲ့လည်းပြည်သူတွေအနေနဲ့အစိုးရသိရင်နိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာခိုင်မာသိကြတဲ့မူဝါဒတွေသိရဖို့ညှို့လင့်နေကြတာကိုသတိထားမိပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဥဆံမိုးဝေကပြောပြမှာပါရှင
် American ပြည်တော်စု Louisiana ပြည်နယ်ဘတန်ရူးမှာတနင်္ဂနွေနေ့ကမြန်မာဖုံးစိုတနတ်သမားကမောင်းမြန်တနတ်နဲ့ပြစ်ခတ်ခဲ့တဲ့အတွက်ရဲအရာရှိ၃ဦးတိဆုံသွားတဲ့ပြည်နယ်ပတ်သက်ပြီးတော့သမ္မတဘရက်ဥပမာကပြစ်တင်ရှုံချလိုက်ပြီးဒီလိုမျိုးတွေမကြာခဏဖြစ်ပွားနေတယ်လို့ရုတ်တံကတစ်ဆင့်ပြောဆိုလိုက်ပါတယ်။ဒါဟာနိုင်ငံဝန်ထမ်းတွေအပေါ်တရားဥပဒေစိုးမိုးမှုအပေါ်ရပ်ဖက်လူမှုအတိုင်းဝိုင်းအပေါ်သူရဲဘော်ကြောင့်နဲ့တိုက်ခိုက်မှုတရားဖြစ်တယ်လို့လည်းပြောဆိုလိုက်ပြီးတော့အကြမ်းဖက်မှုနောက်ပိုင်းမှာသဘောထားကွဲလဲစေတဲ့အပြောဆိုတွေကိုချောင်းချင်ကြဖို့သမ္မတကတိုက်တွန်းလိုက်ပါတယ်။တနတ်သမားတည်ဆုံသွားကြောင်းအာနာဘယ်နီယာပြောပါတယ်ပြစ်ခတ်သူဟာအသက်29နှစ်အရွယ် Gavin Eugene Long ဖြစ်တယ်လို့သိရပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီး John Kerry ကတူရကီနိုင်ငံမှာတောက်ကြံလေးကမအောင်မမြင်ဖြစ်ခဲ့တဲ့အာနာသိမ့်မှုမှာအမေရိကန်ပါဝင်ပတ်သက်မှုရှိနေတယ်ဆိုတဲ့ပြောကြားချက်ကိုညှင်းဆို့လိုက်ပြီးဒီဆွဆွဲချက်ဟာတိတ်ကိုတာဝန်မဲ့ရကြတယ်လို့ CNN သတင်းဌာနကတနင်္ဂနွေနေ့မှာပြောဆိုခဲ့ပါတယ်တူရကီသမ္မတရာစစ်တယက်အဒူဝါကအမေရိကန်ပြည်တော်စုပင်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့တူရကီဘာသာရေးခေါင်းဆောင်ဖြစ်တဲ့ဖာတူလာဂူလန်ဟာဒီအာနာသိမ့်မှုကိုစီစဉ်သူလို့ဆွဆွဲလိုက်ပြီးတော့သူ့ကိုပြန်လွှဲပေးဖို့တောင်းဆိုခဲ့ပါတယ်။အမေရိကန်ပြည်တော်စုနဲ့တူရကီနိုင်ငံတို့ကြားဆက်ဆံရေးရေရှည်တည်ထောင်ခံမြဲမှုဟာတူရကီနိုင်ငံမှာဇူလိုင်လ15ရက်နေ့ကစစ်တပ်အာနာသိမ့်မှုစ조사ခဲ့တာကိုတူရကီအစိုးရကဘယ်လိုကင်တွင်ဖြည့်ရှင်းမှာလဲဆိုတဲ့အပေါ်မှာမူတည်နေတယ်ဆိုပြီးတော့အမေရိကန်နိုင်ငံသား၏မူဝါဒကျွမ်းကျင်သူတွေကပြောဆိုကြပါတယ်ခင်ဗျာ
ကျေးဇူးပါဦးဆံမိုးဝေဒါကတော့သတင်းချင်းချက်ကိုတင်ဆက်ခဲ့တာပါဒီကနေ့မနေ့စီစဉ်ထုတ်လို့ရေးမှုကတော့ကိုရဲကောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျိုနာကမ်မင်ပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညနေခင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်ကျမအင်ဂျင်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.